to the Voice of America in Burmese.
မင်္ဂလာပါရှင် VOA American အသံရဲ့2022ခုနှစ်စက်တင်ဘာလ14ရက်အင်္ဂါနေ့နေ့ခင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ Radio အစီအစဉ်ကိုရုပ်သံနဲ့ပါဖြည့်ဆွတ်တင်ဆက်နေပါတယ်လိုင်းတိုမီတာ24 40 52တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်
မင်္ဂလာပါရှင်ကျွန်မကခင်ဗျက်သက်ပါဒီမနက်ခင်းသတင်းတွေကိုကိုဇော်မိုးကျော်နဲ့အတူပြောပြပေးမှာပါကမ္ဘာနိုင်ငံတွေအနေနဲ့အာဖဂန်နစ္စတန်ပြည်သူတွေနဲ့အတူတသားတည်းရှိတာကိုပြသကြဖို့အတွက်ကုလသမဂ္ဂအတွင်းမှုချုပ်ကပန်ကြားလိုက်ပါတယ်ဦးကျော်မိုးထွန်းကိုကုလသမဂ္ဂမြန်မာအမြဲတမ်းကိုယ်စားလှယ်ဖြစ်နေဆက်ပြီးခန့်ထားဖို့မြန်မာနဲ့နိုင်ငံတကာလူမှုအဖွဲ့အစည်း350ကျော်ကကုလသမဂ္ဂအထွေထွေညီလာခံကိုတောင်းဆိုလိုက်ပါတယ်အာဖဂန်ကနေတက်တွေရုတ်သိမ်းတဲ့ကိစ္စကန်လွှတ်တော်မှာအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်ထိုနီဘလင်ကင်ကခုခံကာကွယ်ပြောဆိုခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမအင်ဂျင်နိုင
်ကောင်းပါပြီရှင်မြမလူခွေရေးချိုးဖောက်မှုအထောက်အထားတွေကိုဒီကနေ့ ICC နိုင်ငံတကာရာဇဝတ်ခုံရုံးနဲ့တွေ့ဆုံတဲ့အခါမှာတင်ပြဆွေးနွေးသွားဖို့ရှိကြောင်း WIWM ရဲ့အကြီးအကဲနီကိုလတ်စ်ကွန်ချမင်ကကုလသမဂ္ဂမှာပြောသွားပါတယ
် As regards to our cooperation withtribunals and courts that could potentially use our evidence it's something we
now ပိုင်းမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်တခါ NUG အပြည့်ပြည့်ဆိုင်ရာဝင်ကြီးဒေါက်တာဆဆာရဲ့ covid အတွေ့အကြုံနဲ့အတူ covid ကူးစက်လာတဲ့ဒီမော့ဆိုစစ်ဆောင်စခန်းကဆေးဝါးရိက္ခာတွေအခက်ခဲကြုံတွေ့နေရတဲ့အခြေအနေတွေကိုတင်ပြဖို့ရှိပါတယ်နောက်ပိုင်းမှာတော့စီးပွားရေးကဏ္ဍ blogger တွေပြောသမျှအစီအစဉ်တွေကိုတင်ဆက်မှာပါအခုတော့နောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုစောမိုးကျော်တို့ကတင်ဆက်မှာပါရှင်
ကမ္ဘာနိုင်ငံတွေအနေနဲ့အာဖဂန်နစ္စတန်ပြည်သူတွေနဲ့အတူတသားတည်းရှိနေတာကိုပြသကြဖို့နဲ့အာဖဂန်နိုင်ငံသား၁၁တန်းအတွက်အရေးပေါ်အကူအညီဒေါ်လာတန်း600ကျော်ချထားပေးဖို့တနင်္လာနေ့ဂျနီဗာမှာကျင်းပတဲ့အာဖဂန်ဆိုင်ရာဝန်ကြီးများအဆင့်ဆွေးနွေးပွဲမှာကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကတိုက်တွန်းလိုက်ပါတယ်
။ The people of Afghanistan need a lifeline.
အာဖဂန်နိုင်ငံသားတွေဟာအကူအညီလိုအပ်နေပါတယ်။ဆယ်စုနှစ်နဲ့ချီစစ်တမ်းခံရပြီးလုံခြုံမှုမရှိဖြစ်နေရကနေအခုချိန်ဟာသူတို့အတွက်အန္တရာယ်အကြီးဆုံးအချိန်မျိုးပါ။နိုင်ငံတကာအတိုင်းအဝန်းအနေနဲ့သူတို့နဲ့အတူရပ်တည်ပေးရမယ့်အချိန်လည်းဖြစ်ပါတယ်။ခက်ရှင်းချင်းပြောရင်ဒီအစည်းအဝေးကအာဖဂန်ပြည်သူတွေကိုဘာတွေပေးနိုင်မလဲဆိုတာထက်သူတို့ပေါ်မှာကျွန်တော်တို့ဘာအကျိုးတွေများတင်နေတယ်လဲဆိုတာကိုဆွေးနွေးရမှာဖြစ်ပါတယ်လို့ပြောသွားတာပါ။အာဖဂန်ပြည်သူ71တန်းအတွက်စားနပ်ရိက္ခာနေထိုင်စရာကျန်းမာရေးဆောင်ရွက်မှုနဲ့တခြားမရှိမဖြစ်လိုအပ်နေတာတွေကိုဖြည့်ဆည်းပေးဖို့ဒီနှစ်မကုန်ခင်အကူငွေဒေါ်လာတန်း6တန်းချထားပေးဖို့ကုလသမဂ္ဂကပန်ကြားနေတာပါအာဖဂန်နိုင်ငံတလွှတ်လူသားချင်းစာနာမှုအကူအညီတွေအနှောက်အယှက်ရှိပေးနိုင်ဖို့လိုအပ်တယ်လို့အမျိုးသမီးတွေနဲ့မိန်းကလေးငယ်တွေကိုအကာအကွယ်ပေးဖို့လည်းအတွင်းမှုချုပ်ကပန်ကြားခဲ့ပါတယ
်ကုလသမဂ္ဂမှာမြန်မာနဲ့အာဖဂန်နိုင်ငံတွေအတွက်ဘယ်အစိုးရတွေကတရားဝင်ကိုစားပြုခွင့်ရမယ်ဆိုတာကိုကုလသမဂ္ဂကဆုံးဖြတ်ချက်ပေးရမယ့်အခြေအနေနဲ့ရင်ဆိုင်နေရပါတယ်။မြန်မာနိုင်ငံအတွက်ကတော့အာဏာသိမ်းစစ်ကောင်စီနဲ့ NUG အစိုးရတို့ကနှစ်ဘက်အပြိုင်အဆိုင်ကိုစားပြုခွင့်တောင်းဆိုထားပါတယ်။အာဖဂန်ကတော့အခုချိန်ထိဘယ်အစိုးရဘက်ကမှတရားဝင်တောင်းဆိုတာမရှိသေးပါဘူး။ NUG အစိုးရဘက်ကဦးကျော်မိုးထွန်းကိုကုလသမဂ္ဂဆိုင်ရာမြန်မာကိုယ်စားလှယ်ဖြစ်အသိအမှတ်ပြုဖို့တောင်းဆိုထားပြီးအာဏာသိမ်းစစ်ကောင်စီဘက်ကတော့စစ်တပ်အရာရှိဟောင်းဦးအောင်သူရင်ကိုကိုယ်စားလှယ်ဖြစ်ခန့်အပ်ဖို့တောင်းဆိုထားပါတယ်။တရားဝင်အသီးမဲ့ပြည်ရေးနဲ့ပတ်သက်လို့ကတော့အဖွဲ့ဝင်ကိုဦးပါဝင်တဲ့ကော်မတီကနေကင်တွယ်မှာပါဒီကော်မတီမှာတရုတ်ရုရှားနဲ့အမေရိကန်လိုနိုင်ငံကြီးတွေအလဲကျပါဝင်ပါတယ်ဒီကော်မတီကနေကမ္ဘာပေါ်ကနိုင်ငံပေါင်း193နိုင်ငံအတွက်ကိုစားပြုခွင့်တွေကိုအထူးညီလာခံကိုတင်ပြပြီးနှစ်မကုန်ခင်အဆုံးဖြတ်ပေးမှာဖြစ်ပါတယ်ဒီစစ်စေးကော်မတီဟာအစဉ်အလာရဆိုရင်တော့အောက်တိုဘာလနိုဝင်ဘာလတွေရောက်တဲ့အထိအစည်းအဝေးလုပ်လို့မရှိပါဘူးကော်မတီနဲ့ညီလာခံမှာအားလုံးသဘောတူညီချက်consensus နဲ့ဆုံးဖြတ်ပါတယ်အခုမဆုံးဖြတ်မီအချိန်ထိတော့ကုလသမဂ္ဂရဲ့စီမင်းနေအရဒေါ်အောင်ဆန်းစုကြည်အစိုးရလက်ထက်ကဆင်လွတ်ထားတဲ့ဦးကျော်မွန်းထိုးကပဲဆက်လက်တာဝန်ယူလှုပ်ဆောင်ခွင့်ရပါတယ်အန္တသိန်းစစ်ကောင်စီကတော့နိုင်ငံသားရေးဝန်ကြီးဦးဝနမောင်လွင်ဦးဆောင်တဲ့အစင်းမြင့်ကိုစလဲအဖွဲ့ကိုအသိမှတ်ပြုဖို့တောင်းဆိုထားပါတယ်အာဖဂန်နစ္စတန်အနေနဲ့ကတော့ဘယ်အစိုးရဘက်ကမှကိုစားပြုခွင့်တောင်းဆိုထားတာမရှိသေးပါဘူးလောလောဆယ်အနေနဲ့တော့အရင်သမ္မတဂါနီလက်ထက်ကခန့်အပ်ထားတဲ့ကုလသမဂ္ဂဆိုင်ရာအာဖဂန်တန်အမတ်ကြီးကပဲဆက်လက်တာဝန်ထမ်းဆောင်နေပါတယ်တာလီဘန်တွေကတော့အစိုးရဖွဲ့ပြီးလို့ကြေညာပေမဲ့ကုလသမဂ္ဂမှာကိုစားပြုခွင့်တရားဝင်တောင်းဆိုခြင်းမရှိသေးပါဘူး 1998ခုနှစ်ကကမ္ဘောဒီးယားမှာအစိုးရနှစ်ခုပြိုင်တောင်းဆိုခဲ့တုန်းကတော့ဆုံးဖြတ်ချက်ကိုရွှေ့ဆိုင်းပြီးကမ္ဘောဒီးယားအတွက်နေရာလည်လပ်ထားခဲ့ပါတယ
်ကုလသမဂ္ဂဖွဲ့ဝင်နိုင်ငံတွေအနေနဲ့ဥကြုံမုတ်ထွန်းကိုကုလသမဂ္ဂမြန်မာအမြဲတမ်းကိုယ်စားလှယ်ဖြစ်နေဆက်ပြီးခန့်ထားဖို့မြန်မာနဲ့နိုင်ငံတကာလူမှုအဖွဲ့အစည်း358ဖွဲ့ကကုလသမဂ္ဂထရီညီလာခံကိုတနင်္လာနေ့မှာအိတ်ဖွင့်ရေးစာရေးသားပေးဖို့တောင်းဆိုလိုက်ပါတယ်ဦးကျော်မိုးထွန်းဟာမြန်မာပြည်သူတွေအတွက်ရစစ်တပ်အာဏာသိမ်းယူတာခံရတဲ့အရသာအဆုအအတွက်ပါကိုစားပြုသူတဦးဖြစ်တဲ့အတွက်သူ့ကိုပဲကုလသမဂ္ဂမြန်မာအမြဲတမ်းကိုယ်စားလှယ်ဖြစ်အတိမတ်ပြုဖို့လူမှုအဖွဲ့အစည်းတွေကတောင်းဆိုတာပါစစ်ကောင်စီကတင်သွင်းသူကိုရွေးချယ်မယ်ဆိုရင်ကုလသမဂ္ဂအနေနဲ့မြန်မာပြည်သူတွေကိုကိုစားပြုသူထက်မြန်မာပြည်သူတွေကိုရဲရဲဆက်ဆက်တပ်ဖြတ်နှိမ့်ဆက်တဲ့စစ်ကောင်စီကိုယ်စားလှယ်ကိုခံထားမိနိုင်တဲ့အနေအထားရောက်သွားနိုင်တယ်လို့Progressive Voice အဖွဲ့ကဒေါခင်အောင်မာကပြောပါတယ်လူခွင့်ရေးဆိုင်ရာအာဆီယံပါလီမန်အမတ်များအဖွဲ့ APHR ဘုတ်အဖွဲ့ဝင်တူဖြစ်တဲ့ထိုင်းနိုင်ငံခြားရေးဝန်ကြီးဟောင်းကလည်းကုလသမဂ္ဂရဲ့စံတန်ဖိုးတွေဖြစ်တဲ့ငင်းချင်ရင်လူခွင့်ရေးတရားမျှတရေးနဲ့လူမှုတိုးတက်ရေးတွေနဲ့မကန့်ညီတဲ့မြန်မာစစ်တပ်ရဲ့ကိုယ်စားလှယ်ကိုရွေးချယ်မယ်ဆိုရင်မြန်မာနိုင်ငံငင်းချင်ရင်နဲ့ဒီမိုကရေစီလမ်းပြန်လျှောက်လှမ်းနိုင်ခွင့်ဆုံးရှုံးရုံနဲ့မကပဲကမ္ဘာတစ်လွှာကုလသမဂ္ဂကြိုးပမ်းမှုတွေပါအချီးနှီးဖြစ်လာနိုင်ခြေရှိတယ်လို့ထောက်ပြထားပါတယ်
ဒေါက်ဆန်းစုကြည်ဟာကျမ်းမာရေးအချင်းတွေကြောင့်တနင်္လာနေ့တုန်းကနေပြီးတော့တရားရုံးမှာရုံးထုတ်စစ်ဆေးတဲ့ရုံးမတက်နိုင်ခဲ့ဘူးလို့သူ့ရဲ့ရှင်းနေတယ်ကပြောဆိုပါတယ်အသက်86နှစ်ရှိပြီဖြစ်တဲ့ဒေါက်ဆန်းစုကြည်ဟာတရားရုံးကိုကားနဲ့လာစဉ်ကားမှုတဲ့အတွက်နေမကောင်းတာဖြစ်ပြီးငူးဝေတဲ့အတွက်ကြောင့်တရားရုံးမတက်နိုင်ခဲ့တာလို့သူ့ရဲ့ရှင်းနေဒေါ်မင်းမင်းဆိုးကပြောဆိုခဲ့ပါတယ်ဒေါက်ဆန်းစုကြည်ကိုစစ်ဆေးနေတဲ့တရားရုံးကကိုဗစ်ရောဂါကြောင့်ရပ်တန့်ထားခဲ့ပြီးအခုလပါပြန်လည်စတင်တာဖြစ်ပါတယ်
ကန်တမ်းမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9133ညလိုင်းဒိုမီတာ57 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
် VOA American တန်ကမနေ့ခင်းသတင်းတွေဆက်လက်ကြီးညာနေပါတယ်အမေရိကန်သမိုင်းမှာအရှိအကြဆုံးတိုက်ခိုက်ခဲ့တဲ့အာဖဂန်ကအနှစ်20ကြာစစ်ပွဲအဆုံးသတ်ပြီးအမေရိကန်တပ်တွေအာဖဂန်ကနေပြန်ရွှေ့သိမ်းခဲ့ရတာနဲ့ပတ်သက်ပြီးနိုင်ငံခြားရေးဝန်ကြီးအန်ထနီဘလင်ကင်ကတနင်္လာနေ့လွှတ်တော်ကြားနာပွဲမှာခုခံကာကွယ်ပြောဆိုခဲ့ပါတယ်။တကယ်လို့သမ္မတဂျိုးဘိုင်ဒန်သာစစ်ပွဲဆက်ဆင်နွှဲမယ်ဆိုရင်အာဖဂန်မှာတာလီဘန်တွေမထိန်းချုပ်နိုင်အောင်ကာကွယ်ဖို့နဲ့အမေရိကန်ဂျိုးစီးပွားခုခံကာကွယ်ဖို့အမေရိကန်တပ်တွေကိုအာဖဂန်ကိုထပ်ပြီးဆေးလွတ်ဖို့လိုအပ်မှာဖြစ်တယ်လို့ထိခိုက်တိုက်စုံးမှုတွေရှိလာနိုင်ပြီးအာဖဂန်ကနေရုံးမထွက်နိုင်မဲဖြစ်နေနိုင်တယ်လို့အောက်လွှတ်တော်နိုင်ငံခြားရေးကော်မတီရှေ့မှောက်မှာထွက်ဆိုခဲ့တာပါ။ဒါပြင်အာဖဂန်မှာကူးတဲ့အချိန်ပိုပိုကြာဆက်နေရင်အာဖဂန်လုံခြုံရေးတပ်တွေဒါမှမဟုတ်အာဖဂန်အစိုးရဘက်ကသူတို့ဖာသာရက်တိနိုင်စွမ်းရှိလာမယ်ဆိုတဲ့အထောက်အထားတစုံတရာမတွေ့ရဘူးလို့လည်းပြောပါတယ်
။အမေရိကန်နိုင်ငံမျိုးတော်ဝါရှင်တန်မှာရှိတဲ
့
အမေရိကန်ကနှစ်ပေါင်း20ကြာဒေါ်လာဘီလီယံရာနဲ့ချီထောက်ပံ့မှုတွေစစ်လက်နက်နဲ့စစ်တပ်တန်းတွေပေးခဲ့တာတော့ဘာမှမထူးခြားရင်နောက်တစ်နှစ်ဖြစ်စေ9နှစ်ဒါမှမဟုတ်10နှစ်ထပ်ပြီးလဲထူးခြားနိုင်မှာမဟုတ်ဘူးလို့လွှတ်တော်မှာဝန်ကြီးဘလင်ကင်ကတင်ပြခဲ့တာဖြစ်ပါတယ်။အာဖဂန်သမ္မတအရှရက်ဂန်နီကတော့ဩဂုတ်လလယ်မှာအာရဗ်စော်ဘောများသမ္မတနိုင်ငံကိုထွက်ပြေးခဲ့တဲ့နောက်တာလီဘန်တွေကနိုင်ငံကိုထိန်းချုပ်ခဲ့တာလည်းဖြစ်ပါတယ်။
အမေရိကန်နိုင်ငံမျိုးတော်ဝါရှင်တန်မှာရှိတဲ့ဒီမိုကရက်ပါတီတန်တောက်ချုပ်ယုံအနီးမှာဒုတ်တွေဓာတ်တွေကိုကားပေါ်တင်ယူဆောင်လာခဲ့တဲ့ကယ်လီဖိုးနီးယားပြည်နယ်ကလာသူအမျိုးသားတအူးကိုတနင်္လာနေ့ကဖမ်းဆီးခဲ့ကြောင်းမျိုးတော်လုံခြုံရေးရဲတွေကပြောဆိုပါတယ်။သူ့မှာဘက်နဲ့လိုထိုးတဲ့ဓာတ်တွေတရှည်တွေစသဖြင့်ဓာတ်မျိုးစုံပါလာတယ်လို့သိရပါတယ်။သူ့ရဲ့ကားမှာလည်းစစ်ကြောတစ်စိမ့်နဲ့လူပြူကြီးစိုးရေးနဲ့ပတ်သက်တဲ့ပုံတွေတစ်စိမ့်တွေကတ်ထားတယ်လို့ရဲတွေကပြောဆိုပါတယ်။ဒါပြင်ကားနံပါတ်ပြမှာလည်းကားနံပါတ်အစားအမေရိကန်အလံကိုတတ်ထားတယ်လို့ဆိုပါတယ်။အခုလိုတရှိသေးလက်နက်တွေကိုဝါရှင်တန် DC နယ်မြေအတွင်းတည်ဆောင်ခွင့်မရှိပါဘူးအဖမ်းခံရသူမှာအသက်44နှစ်အရွယ်ရှိဒေါ်နယ်ခရစ်ဟက်ဖြစ်ဆိုသူလူပြူတူဖြစ်ပါတယ
်မလေးရှားဝန်ကြီးချုပ်အစ်စမီလ်ဆာဘရီယာကော့ကသူ့အစိုးရအဖွဲ့တည်ငြိမ်မှုရှိစေဖို့အတွက်အရိကအတိုက်ခံဖွဲ့နဲ့ပူးပေါင်းဆောင်ရွက်ဖို့သဘောတူညီချက်တည်းကိုတနင်္လာနေ့မှာလက်မှတ်ရေးထိုးခဲ့ပါတယ်။ဝန်ကြီးချုပ်အစ်စမီလ်နဲ့ဝိုင်းရင်အတိုက်ခံခေါင်းဆောင်အန်ဝဲအေဘရာဟမ်တို့ကြားသဘောတူညီချက်ထဲမှာပါရီကနေဆွန့်ခွာထွက်ပြေးတာဝန်ကြီးချုပ်တက်တန်းကို10နှစ်သတ်မှတ်တာနဲ့မဲပေးခွင့်ရှိသူတွေရဲ့အသက်ကို21နှစ်ကနေ18နှစ်အဖြစ်ပြောင်းလဲသတ်မှတ်တာတွေပါဝင်ဥပဒေသစ်တွေပြဋ္ဌာန်းဖို့အတွက်ဝန်ကြီးချုပ်ကသဘောတူခဲ့တာဖြစ်ပါတယ်။အခုသဘောတူညီချက်ဟာပါတီကြီးနှစ်ယောက်ကြားပူးပေါင်းဆောင်ရွက်မှုရှိလာစေသလို COVID-19 ခုခံကာကွယ်မှုနဲ့နိုင်ငံစီးပွားရေးပြန်ပြီးနလန်းထူလာစေဖို့အတွက်အထောက်အကူဖြစ်စေနိုင်တယ်လို့ဝန်ကြီးချုပ်အစ်စမီလ်ကပြောပါတယ်။
ဗီယက်နမ်နိုင်ငံမှာကိုဗစ်ကြောင့်လော့ခ်ဒေါင်းအပြင်းမထွက်ရတင်းကျပ်ထားတဲ့အမိန့်ကိုအဓိကကျတဲ့မျိုးကြီးတွေမှာဒီလကုန်ပိုင်းမှာဖြေလျှော့ပေးတော့မှဖြစ်တဲ့အတွက်ကာကွယ်ဆေးထိုးတာကိုအရှိန်မြင့်ဆောင်ရွက်နေတယ်လို့ဗီယက်နမ်အစိုးရကတင်းလာနေတဲ့ကပြောဆိုပါတယ်။ဟနိုင်းပြောတော့မှဆိုရင်ကျန်းမာရေးဝန်ထမ်းတွေကညာလုံးပေါက်ကာကွယ်ဆေးထိုးတာတွေပြုလုပ်ပေးနေပါတယ်။ဟနိုင်းပြောတော့မှပြီးခဲ့တဲ့ဇူလိုင်လကတည်းကအပြင်းမထွက်ရအမိန့်ထုတ်ပြန်ထားပါတယ်။ကာကွယ်ဆေးထိုးတာတွေကိုကျွန်တော်တို့အနေနဲ့အမြန်ဆုံးပြီးအောင်ဆောင်ရွက်ရပါမယ်။ဒါဆိုရင်ကျွန်တော်တို့မြို့ကိုပြန်လည်ဖွင့်နိုင်မှာဖြစ်ပါတယ်လို့ဟနွိုင်းမြို့တော်ဝင်ကပြောဆိုပါတယ်။ပြီးခဲ့တဲ့ရက်သတ္တပအကုံတိုင်းမှာတင်လူတသန်းကျော်လောက်ကိုကာကွယ်ဆေးထိုးပေးခဲ့ပါတယ်။လူဦးရေ6သန်းနီးပါးရှိတဲ့ဟနွိုင်းမြို့တော်မှာ80ရာခိုင်နှုန်းလောက်ကကာကွယ်ဆေးပထမတလုံးထိုးထားပြီးဖြစ်ပါတယ်။ဒီရက်သတ္တပအကုံမှာ100ရာနှုန်းအထိထိုးဖို့ရည်ရွယ်ထားပါတယ်။ဟိုချီမင်းမြို့တော်မှာတော့လူဦးရေ65ရာခိုင်နှုန်းကကာကွယ်ဆေးပထမတလုံးထိုးထားပြီးဖြစ်ပါတယ်။ဒုတိယတလုံးထိုးကျင်ကြပေမဲ့ဆေးမလုံလောက်အတွက်မထိုးရသေးသူများပြားရှိပါတယ်။အခုလိုအချိန်မြင့်ဆောင်ရနေပေမဲ့လည်းတနိုင်ငံလုံးအတိုင်းအတာရကတော့ကာကွယ်ဆေးထိုးပြီးသူ28ရာနှုန်းသာရှိပြီးအပြည့်ဝထိုးပြီးသူ400နှုန်းပဲရှိပါတယ
်။ဒေါက်ခင်မျိုးသက်နဲ့ကိုစောမိုးကျော်တို့ကတင်ဆက်စီစဉ်ကိုတင်ဆက်ခဲ့တာပါရှင်။အင်္ဂါနေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။မကြာခင်မှာတော့နေရက်မပြောင်းနိုင်သေးတဲ့ရခိုင်စစ်ပေးရှောင်တွေရဲ့အခြေအနေတွေကိုတင်ပြမှာပါ။အခုတော့ Geneva ကုလသမဂ္ဂလူခွင့်ရေးကောင်စီမှမြန်မာအရေးဆွေးနွေးခဲ့တဲ့အခြေအနေတွေကိုကြည့်ကြရအောင်ပါရှင်။မြန်မာဆိုင်ရာတိကျလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့ WIWM ကစုဆောင်းထားတဲ့မြမရာဇဝတ်မှုဆိုင်ရာတပ်တွေအထောက်အထားတွေကိုတရားရုံးတွေခုံရုံးတွေမှာအသုံးပြုတရားစီရင်နိုင်ရေးဆောင်ရွက်နေပါတယ်။စက်တင်ဘာလ13ရက်နေ့ကဂျနီဗာကုလသမဂ္ဂရုံးချုပ်မှာကျင်းပတဲ့48ချိန်မြောက်ကုလသမဂ္ဂလူခွင့်ရေးကောင်စီပုံမှန်အစည်းအဝေးမှာ WIWM အဖွဲ့ခေါင်းဆောင်ကအခုလိုပြောခဲ့တာပါ။မတ်တန်ကီထိုက်ကစူးစီးတင်ပြမှာပါရှင်။
ကုလသမဂ္ဂလူခွင့်ရေးကောင်စီက2018ခုနှစ်စက်တင်ဘာမှာဖွဲ့စည်းခဲ့တဲ့ WIWM မြန်မာဆိုင်ရာတည်ကြလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့ကမြန်မာနိုင်ငံတွင်းဆိုးရွားတဲ့လူခွင့်ရေးချိုးဖောက်မှုတပ်တွေအထောက်အထားတွေကိုစူးစီးနေတာဖြစ်ပါတယ်။စူးစီးရယူထားပြီးတဲ့တပ်တွေအထောက်အထားပေါင်း2,200နီးပါးရှိနေပြီလို့ပြောဆိုထားတဲ့WIWM အဖွဲ့ကဒီသက်တွေကိုကဘာတဝန်းကတရားရုံးတွေခုံရုံးတွေမှာအသုံးပြုနိုင်ရေးအတွက်စ조사နေတဲ့အကြောင်းအဖွဲ့ခေါင်းဆောင်နီကိုလတ်စ်ခွန်ဂျီယမ်ကလူခွင့်ရေးကောင်စီမှာပြောပါတယ
် As regards to our cooperation with tribunals and courts that could potentially use our evidence
ကျွန်တော်တို့ရဲ့တပ်တွေအထောက်အထားတွေကိုအသုံးပြုနိုင်ရေးအတွက်ခုံရုံးနေတရားရုံးနေနဲ့ပူးပေါင်းဆောင်ရွက်နိုင်ဖို့ကျွန်တော်တို့လုပ်နေပါတယ်။နိုင်ငံတကာရာဇဝတ်တရားရုံး ICC ရှေ့နေနဲ့မနေ့ကမှကျွန်တော်တို့တွေ့ဆုံပါမယ်။ကျွန်တော်တို့ကြိုးပမ်းဆောင်ရွက်ထားမှုတွေကိုတရားရုံးနေနဲ့ခုံရုံးနေမှာအသုံးပြုပြီးနောက်ဆုံးမှတာဝန်ရှိသူတွေကိုအရေးယူနိုင်ရေးအတွက်ပူးပေါင်းဆောင်ရွက်မှုကတိတ်ပြီးအရေးကြီးလာတယ်ဆိုတာကိုကျွန်တော်တို့နားလည်ပါတယ်။ကျွန်တော်တို့ကတရားရုံးလည်းမဟုတ်ခုံရုံးလည်းမဟုတ်ပါဘူး။ဒါကြောင့်အမှုဖွင့်နိုင်ရင်းနဲ့တာဝန်ရှိသူတွေကိုအရေးယူနိုင်ရေးအတွက်တခြားသူတွေကိုအားကိုးရမှာပ
ါမြန်မာနိုင်ငံတွင်းကဆိုးရွားလာတဲ့ရာဇဝတ်မှုတွေမှာတာဝန်ရှိသူတွေကိုတရားဥပဒေချောင်းအရစီရင်လိုတဲ့ကဘာတလွားကခုံရုံးတွေတရားရုံးတွေနဲ့ပူးပေါင်းဆောင်ရွက်နိုင်ရေး WIWM ဘက်ကလက်တွေ့လုပ်နေတယ်လို့လည်းအဖွဲ့ခေါင်းဆောင်မစ္စတာခွန်ဂျင်ကလူခွေရေးကောင်စီမှာရှင်းပြခဲ့ပါတယ်
And so for example there also is proceedings in Argentina where there's
ဥပမာအပြင် Argentina မှာတရားဥပဒေကြောင်းအရဆောင်ရွက်နေတဲ့ကိစ္စတစ်ခုရှိပါတယ်တရားရုံးရဲ့ Universal Jurisdiction နိုင်ငံတကာစီရင်ပိုင်ခွင့်ပြဋ္ဌာန်းချက်နဲ့မြန်မာနိုင်ငံတွင်းကရာဇဝတ်မှုတွေကို Argentina အနေနဲ့စုံစမ်းစစ်ဆေးမလားဆိုတဲ့အမှုကိုအယူခံရုံးကိုတင်သွင်းထားပါတယ်ကျွန်တော်တို့ရဲ့လုပ်ပိုင်ခွင့်ကိုရှင်းပြဖို့နောက်ပြမှုတွေအတွက်တာဝန်ရှိသူတွေကိုတရားမျှတစွာအပြစ်ပေးစင်ရင်လိုတဲ့ခုံရုံးတွေတရားရုံးတွေနဲ့ကျွန်တော်တို့ရဲ့အချက်အလက်တွေကိုမျှဝေရေးလုပ်ပိုင်ခွင့်ကိုလည်းရှင်းပြဖို့အတွက်အာဂျင်တီးနားအာဏာပိုင်တွေကိုဆက်သွယ်ခဲ့ပါတယ်အလားတူအခွင့်အလမ်းမျိုးတွေကိုလည်းကျွန်တော်တို့ဘက်ကဆက်ပြီးရှာဖွေသွားမှာပါ
ဆွေဇလာနိုင်ငံဂျီနီဗာမှာစက်တင်ဘာလ13ရက်နေ့ကစတင်တဲ့48ချိန်မြောက်ကုလသမဂ္ဂလူ့အခွင့်အရေးကောင်စီပုံမှန်စည်းအဝေးမှာ WIWM ရဲ့တတိယမြောက်မြန်မာဆိုင်ရာအစီရင်ခံစာကိုလည်းတင်သွင်းပါတယ်။မြန်မာနိုင်ငံတွင်းကဆိုးရွားတဲ့ရာဇဝတ်မှုဆိုင်ရာအထောက်အထားတွေကိုစုဆောင်းရယူနေတဲ့ WIWM အဖွဲ့နဲ့နိုင်ငံတကာပူးပေါင်းဆောင်ရွက်ဖို့လည်းတိုက်တွန်းသွားပါတယ်။ တက်တဲ့အထောက်ထားပေးပို့သူတွေနောက်တက်တဲ့ဖြစ်လာနိုင်သူတွေဘေးကင်းလုံခြုံမှုရှိစေရေးနိုင်ငံတကာကကူညီဆောင်ရွက်ပေးကြဖို့လဲမစ္စတာခွန်ဂျမ်ကတိုက်တွန်းပါတယ်။အရှိတောင်အရှဒေသတွင်းနိုင်ငံတွေနဲ့လည်းပူးပေါင်းဆောင်ရွက်နိုင်ဖို့သူကမျှော်လင့်ထားပါတယ
်။ Entity or mechanism is completely
ကျွန်တော်တို့အဖွဲ့ဟာအာဆီယံရဲ့အချက်၅ချက်ပါစီအစဉ်ညီမှန်းချက်တွေနဲ့လည်းအပြည့်အဝကိုင်းညီမှုရှိပါတယ်။မြန်မာနိုင်ငံအတွင်းအချမ်းဖတ်မှုတွေရှော့ချရေးဆိုတဲ့ပထမဆုံးအချက်ပါနိုင်ငံတကာရာဇဝတ်မှုအထောက်အထားတွေကိုကျွန်တော်တို့စုဆောင်းဖို့ကြိုးစားနေပါတယ်။ဒီသက်တည်အထောက်အထားတွေကိုအသေးချာစူးစီးရယူပြီးပြမှုကျူးလွန်သူတွေနောက်ထပ်ပြမှုကျူးလွန်ဖို့အလားအလာရှိသူတွေကိုသတင်းစကားပေးဖို့ဖြစ်ပါတယ်။တပ်တွေအထောက်အထားတွေကိုစုဆောင်းရယူမှုဟာဆိုရင်အာဆီယံကတောင်းဆိုထားတဲ့အကြံဖက်မှုတွေအဆုံးသတ်ရေးဆိုတာနဲ့ကိုက်ညီမှုရှိပါတယ်။ဒီကိစ္စတွေအားလုံးအတွက်အာဆီယံနိုင်ငံအနေနဲ့ပူးပေါင်းဆောင်ရွက်ဖို့လည်းမျှော်လင့်ပါတယ်။
မြန်မာဆန်ရလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့ကိုအမေရိကန်ကအခိုင်အမာထောက်ခံကြောင်းလဲလူ့အခွင့်အရေးကောင်စီအစည်းအဝေးမှာအမေရိကန်ဘက်ကပြောဆိုခဲ့ပါတယ်။
The United States reiterates its strong support for the independent investigative
mechanism. မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးရန်တရားကိုအမေရိကန်ပြည်ထောင်စုကအခိုင်အမာထောက်ခံပါတယ်။ IIMM ရဲ့စုံစမ်းစစ်ဆေးဆောင်ရွက်မှုတွေမှာတိုးတက်မှုတွေရှိတဲ့အတွက်လည်းချီးကျူးပါတယ်။မြန်မာပြည်သူတွေမျှော်မှန်းတဲ့အတိုင်းလူ့ခွင့်ရေးကိုလေးစားလိုက်နာပြီးငြိမ်းချမ်းကျေဝတဲ့ဒီမိုကရက်တစ်နိုင်ငံဖြစ်ရေးအတွက်ရက်ဆက်ကြမ်းကြုတ်မှုတွေထပ်ပြီးဖြစ်မလာအောင်ကာကွယ်ရေးဘေးဒဏ်သင့်ခံရသူတွေရဲ့လိုအပ်ချက်တွေကိုဖြည့်ရှင်ပေးရေးပြစ်မှုတွေအတွက်တာဝန်ရှိသူတွေကိုအရေးယူအပြစ်ပေးနိုင်ရေးဟာတိတ်ကိုအရေးကြီးပါတယ
်မြန်မာနိုင်ငံတွင်းမှာလက်ရှိဖြစ်နေတဲ့လူ့ခွင့်ရေးချိုးဖောက်မှုဆိုင်ရာယုံကြည်လက်ခံနိုင်ဖို့ရှိတဲ့ယုံကြည်စိတ်ချရတဲ့အစဉ်ခံချက်တွေအလုံးနဲ့ပတ်သက်ပြီးမြန်မာအပါအဝင်မြန်မာနိုင်ငံရဲ့အိမ်နီးချင်းနိုင်ငံတွေကုလသမဂ္ဂအဖွဲ့ဝင်နိုင်ငံအလုံးတို့ပူးပေါင်းဆောင်ရွက်ကြဖို့လဲအမေရိကန်ကတိုက်တွန်းထားပါတယ်ရှင်
မတ်သိန်းဂီထိုက်စူးစီးတင်ဆက်ခဲ့တာပါအခုဆက်လက်ပြီးတော့ဒီရခိုင်ကစစ်ပေးဆောင်ဒုက္ခသည်တွေရဲ့အခြေအနေကိုကြည့်ကြရအောင်ပါရှင်ရခိုင်ပြည်နယ်မှာစစ်တပ်နဲ့ရခိုင်လက်နက်ကိုင် AA အဖွဲ့တို့ကြားတိုက်ပွဲတွေရက်ဆိုင်ထားတာ9လနီးပါရှိနေပြီဖြစ်ပေမဲ့တိုက်ပွဲတွေကြောင့်ထွက်ပြေးလာကြရတဲ့စစ်ပေးဒုက္ခသည်တသိန်းနီးပါဟာနေရက်မပြောင်းနိုင်ကြသေးပါဘူးနေထိုင်စားတောက်ရေးလုံခြုံရေးအခြေအနေတွေကြောင့်ပြည်ရင်းကဒုက္ခသည်တွေနေရက်ပြောင်းနိုင်ဖို့ခက်ခဲနေတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုရဲမွန်ကပြောပြမှာပါရှင
်လက်ရှိအနေအထားအရရခိုင်ပြည်နယ်မှာတိုက်ပွဲတွေရပ်တန့်ထားတယ်ဆိုပေမဲ့တမတော်နဲ့ရခိုင်လက်နက်ကိုင် AA အဖွဲ့ကြားတရားဝင်အပြစ်အခက်ရက်စဲရေးလက်မှတ်မထိုးထားသေးတဲ့အတွက်အချိန်မရွေးစစ်ပြန်ဖြစ်မှာဆိုရင်လို့စစ်ဘေးဒုက္ခသည်တွေနေရက်မပြောင်းရဲကြသေးဘူးလို့မြောက်ဦးမြို့နယ်ပြည်ပရင်စစ်ဆောင်စခန်းတာဝန်ခံဦးသိန်းရွှေမြတ်ကပြောပါတယ်
။နေရက်မပြောင်းပြတာကတော့ဆိုရနဲ့ဒီကျွန်တော်ခက်တက်တို့အေးနဲ့ကအပြစ်ခက်ရက်စဲတော့တာဝန်လက်မထိုးတော့တာလည်းမရှိဘူး။တက်တူကလည်းနိနိကကရှိနေဆိုတော့အဲ့ဒီတော့နဲ့နေရက်အပြန်ဖြစ်ပြီးဘူးလေ။
စစ်ဘေးဒုက္ခသည်တွေအနေနဲ့နေရက်ပြောင်းနိုင်ရေးအတွက်တက်ဆိုင်ရာအာဏာပိုင်တွေဘက်ကလှုပ်ပေးမယ်လို့ကတိပြုထားတာတွေရှိပါတယ်။အဲ့ဒါတွေမလှုပ်ပေးရင်ဒုက္ခသည်တွေပြန်ဖို့စဉ်းစားနိုင်မှာမဟုတ်ဘူးလို့ဦးသိန်းရွှေမြတ်ကပြောပါတယ်
။ကျွန်တော်တို့ရောပြန်ပြီဆိုရင်ကျွန်တော်တို့အင်ဖောက်ပေးရမယ်ကျွန်တော်တို့စွန့်လိုက်တာပုံလာကြပေးရမယ်ထပ်ပန်းချင်းအင်ပင်ကိုတို့တောင်းထားတာရှိတယ်နှုံထားတယ်ရှိတယ်အဲ့ဒါတွေရရင်တို့ပြန်မှာလို့ပြောတော့တာရှိတယ်။လူချွေးကိစ္စတွေတက်တဲ့နည်းနည်းကရှင်းတယ်လို့ကျွန်တော်တို့သိနေရမှာရှိဘူးမိုင်းတယ်ရှင်းအကုန်ရှင်းတော့တဲ့ရှိမှာအဲ့ဒါကဘူးနာပြောတယ်လို့အင်တွေပါတယ်လေရတယ်ထပ်ပန်းချင်းအပိတ်စ်တယ်လေအကုန်ရတယ်ဆိုတော့တို့ပြန်မှာလို့မတိကျွက်တယ်ရှိတယ်လေ
ရခိုင်ပြည်ကစစ်ဘေးဒုက္ခသည်အများဆုံးရှိနေတဲ့ကြောက်တော်မြို့နယ်စခန်းတွေမှာလည်းအစိုးရနဲ့သဘောတူညီချက်ရပြီးနေရက်ပြောင်းသူတွေလည်းရှိနေပါတယ်။ဒါပေမဲ့လည်းလက်ရှိမှာတော့လူဦးရေတပေါင်းကျော်လောက်နေရက်မပြောင်းနိုင်သေးတာလည်းဖြစ်ပါတယ်။ကြောက်တော်မြို့ပေါ်စစ်ဆောင်စခန်းတာဝန်ခံဦးမောင်ထွန်းခင်ကတော့နေရက်ပြောင်းနိုင်မှုအတွက်တိုင်အောင်ကိုပတ်စံ5သိန်းနဲ့စံရိတ်ခါတလားစာပေးပြီးမိုင်းရှင်းလင်းရေးတွေလုပ်ပေးမယ်ဆိုရင်စစ်ဘေးဒုက္ခသည်အားလုံးနေရက်ပြောင်းဖို့သဘောတူထားတယ်လို့ပြောပါတယ်
။ဟုတ်ကဲ့ပါကျွန်တော်တို့ကအစိုးရကိုလည်းပြင်ပြီးတင်ပြထားပါတယ်လေ။ပစံငါသိရဲ့စင်တလာစာရဲ့ပြေးမယ်ဆိုရင်ပြေးပါမိုင်းကိုရှင်းလင်းပြေးပါပြည်တာနဲ့ကျွန်တော်တို့သူတို့ကတော့ဒီတတော်ချက်ပြည်တာနဲ့အဲ့ဒါတွေကိုလုပ်ပေးပါမယ်ဆိုပြီးသူတို့ကျွန်တော်တို့ကိုဂတိခံထားတာရှိတယ်ပြီးရင်သူတို့ကပြောတာရှိတယ်အဲ့လိုပုံစံမျိုးကျွန်တော်တို့ဖက်ကလုပ်ပေးလိုက်လို့ဒီစပေးဆောင်တွေမပြင်ဘူးဆိုရင်ဘယ်လိုလုပ်မလဲလဲကျွန်တော်တို့ကတော့ရှင်းရှင်းလေးပြောလိုက်ပါတယ်ဟိုလူကြီးမင်းတို့ဖက်ကအဲ့လိုလုပ်ပေးလိုက်လို့မပြင်ဘူးဆိုရင်ကျွန်တော်တို့ကဒုက္ခသည်စကန်မျိုးပေါ်မှာရှိတဲ့ဒုက္ခသည်စကန်အကုန်လုံးကိုပိတ်လိုက်မယ်သူတို့ဟာကိုယ်သဖို့နဲ့နေရှင်ရဲ့ကျောက်တော်မျိုးပေါ်မှာရောနေမှာရောအင်္ဂါလို့နေရှင်နေအင်ဝေလို့နေရှင်နေအဲ့လိုသဘောမျိုးပေါ့
ကျောက်တော်မျိုးပေါ်မှာရှိတဲ့စစ်ဘေးဒုက္ခသည်အများစုဟာချင်းပြည်နယ်ပလောဝမျိုးနယ်နဲ့ကျောက်ကတော်မျိုးနယ်အတွင်းကဖြစ်ပြီးစစ်ဘေးဒုက္ခသည်တွေတောင်းဆိုထားတဲ့အတိုင်းအစိုးရကမလုပ်ပေးနိုင်ဘူးဆိုရင်နေရက်ပြောင်းဖို့ခက်ခဲနေအောင်မှာဖြစ်တယ်လို့လဲဦးမောင်ထွန်းခင်ကပြောပါတယ်
ဒီဒါပေမဲ့သူတို့ကတော့ဒီဟာဒီဟာတွေမှန်ရှင်းနေရေးဒီဘက်ကကြောက်တော့ပလဲဝဆဲလင်နေတော့တဲ့နေရာမှာအစစ်စစ်မရှိလုတ်ပေးရမယ်ပြီးရင်ရိခာနေနဲ့ဟိုငွေငေါသိနေစင်တလာကြရေးပြင်မယ်ဆိုရင်ပေါ့လေအဲ့ဒါတွေကိုမပြေးပေးနေတော့ကျွန်တော်တို့ဘယ်လိုလုပ်ပြန်ပို့လို့ရမှာလဲမတွန်းနိုင်ဘူးလေမှန်ရှင်းနေရေးလည်းမလုံးနိုင်ဘူးဆဲလေတွေကလည်းအတော်လာမရဘူးဆဲဆဲတွေသူတို့ဟိုလုတ်တ
ာနေအိမ်တွေစောက်ပေးတာတွေရှိတယ်လို့ကိုဗစ်ကာကွယ်ဆေးထိုးပေးတာတွေနဲ့စားနပ်ရိက္ခာတွေကိုလည်းပုံမှန်ထောက်ပံ့ပေးနေတာတွေရှိတယ်လို့ဒုက္ခသည်တွေကပြောပြပါဗျ။ရခိုင်ပြည်နယ်မြောက်ပိုင်းမှာတမတော်နဲ့ရခိုင်လက်နက်ကိုင် AA အဖွဲ့တို့ပြီးခဲ့တဲ့2020ခုနှစ်စက်တင်ဘာလအစောပိုင်းကတည်းကနေတိုက်ပွဲတွေရက်စဲနေပါဗျ။စစ်တပ်အာဏာသိမ်းပြီးတဲ့နောက် AA အဖွဲ့ကိုအကြမ်းဖက်အဖွဲ့အစည်းအဖြစ်ကနေစစ်ကောင်စီကဖယ်ရှားပေးခဲ့ပါဗျ။အခုနောက်ပိုင်းရခိုင်လက်နက်ကိုင် AA အဖွဲ့ဘက်ကရခိုင်ပြည်နယ်အတွင်းအုပ်ချုပ်ရေးနဲ့တရားစီရင်ရေးပိုင်းတွေကိုကင်တွယ်လှုပ်ဆောင်လာပါတယ်။ဒါကြောင့်အမှုခင်းဖြစ်ရက်တွေကို AA ကိုမတိုင်ကြဖို့ကြောက်ဖြူဘက်ကအုပ်ချုပ်ရေးမှုတွေကိုစစ်တပ်ကညွှန်ကြားထားပါတယ်။နှစ်ဖက်ကြားတရားဝင်အပြစ်အခက်ရက်စဲထားတာမဟုတ်တဲ့အတွက်တိုက်ပွဲတွေဖြစ်လာမှာကိုလည်းတချို့ကလည်းစိုးရိမ်နေကြပါတယ်ခင်ဗျာ
။ကိုရဲမွန်ပါရှင်။မြန်မာနိုင်ငံကငွေကြေးဈေးကွက်မှာရောင်းဈေးနဲ့ဝယ်ဈေးနှုန်းကြားအများဆုံးထားရှိရမယ့်ကွာဟာချက်သတ်မှတ်ထားတာကိုဗဟိုဘဏ်ကပယ်ဖျက်ပေးလိုက်တဲ့အတွက်တရားဝင်ငွေလဲကောင်တာတွေမှာဒေါ်လာကို1,960ကျပ်ထက်မနည်းပေါ့နော်ရောင်းနေပါတယ်ရန်ကုန်ကလာတဲ့သတင်းကိုမမြသစင်အောင်ကပြောပြမှာပါရှင
်နိုင်ငံသားငွေကြေးဈေးကွက်မှာရောင်းဈေးနဲ့ဝယ်ဈေးနှုန်းကြားမှာအများဆုံးထားရမယ့်ကွာဟာချက်သတ်မှတ်ထားတာကိုဗဟိုဘဏ်ကစက်တင်ဘာ10ရက်နေ့ကစပြီးတော့ပယ်ဖျက်ခဲ့ပါတယ်နေ့စဉ်ဗဟိုဘဏ်ကသတ်မှတ်တဲ့ဒေါ်လာငွေလဲနှုန်းအပေါ်မှာအခြေခံပြီးတော့ရောင်းဈေးနဲ့ဝယ်ဈေးကို3.8%ကိုင်းနှုန်းသာအများဆုံးကွာဟာချက်ထားရမယ်လို့သတ်မှတ်ထားခဲ့တာပါ။မှောက်ခိုဈေးကွက်မှာဒေါ်လာဈေးတက်နေရင်လည်းသတ်မှတ်ဈေးနဲ့ပဲရောင်းဝယ်ရှိတဲ့အတွက်တရားဝင်ငွေလွှဲကောင်တာတွေမှာတကယ်တမ်းအယောင်းဝယ်လုပ်ဖို့အဆင်မပြေတာများတယ်လို့ဒေါ်လာဝယ်ခြင်းရောင်းခြင်းသူတွေကပြောပါရယ်။ဒါကြောင့်လည်းအပြင်မှောက်ခိုဈေးကွက်မှာကြိုက်ရောင်းကြိုက်ဝယ်ဈေးတွေနဲ့အယောင်းဝယ်လုပ်နေကြရပါရယ်။အဲ့လိုအခြေအနေကြီးကြောင့်မှောက်ခိုဈေးကွက်မှာဒေါ်လာကိုကျပ်2000ကျော်အထိဈေးတက်သွားပါတယ်။ဒေါ်လာဈေးတွေတက်နေတဲ့အချိန်မှာဗဟိုဘဏ်ကရောင်းဈေးဝယ်ဈေးကွာဟာချက်ကန့်သတ်နှုန်းကိုပယ်ဖျက်လိုက်တာဖြစ်ပါတယ်။ဒီလိုပယ်ဖျက်ခဲ့ပြီးတဲ့နောက်မှာအယောင်းဝယ်ပိုးပြီးအဆင်ပြေလာတယ်လို့ရန်ကုန်မှာဖွင့်လှစ်ထားတဲ့ငွေလဲကောင်တာတစ်ခုကပြောပါတယ်။
ပြန်လိုက်တဲ့ဆိုတော့ခါကြတာအကောင့်ဘက်ကိုပို့ပြီးတော့ဟိုအဆင်ပြေသွားတာပေါ့နော်။ဘာလို့လဲဆိုတော့ဒေါ်လာကဒီအရင်တော့ဆိုလို့ရှိရင်ညီမတို့ကဘိုးဘန်ပေါက်ဈေးနဲ့ရောင်းဝယ်လုပ်ရတဲ့ပုံမှာဟိုရောင်းတဲ့လူကနေပြီးတော့အပြင်ဈေးတွေကသက်သက်တမျိုးဖြစ်နေတဲ့ခါကြတော့ဝယ်တဲ့လူကများအဲ့လိုမျိုးလေးဖြစ်ပြီးတော့ဟိုလိုတလောက်လည်းမရောင်းမနိုင်ဘူးပေါ့နော်။ကိုလိုတလောက်လည်းဝယ်လို့လည်းအဆင်မပြေဘူးပေါ့။အဲ့လိုမျိုးတော့ရှိတယ်။အခုလိုမျိုးအပြင်ပေါက်ဈေးတိုင်းဆိုတဲ့ခါကြတော့အဲ့ဒီ customer ရဲ့လိုအပ်ချက်ကိုလည်းဟိုကလိုတလောက်လည်းပြန်ရောင်းပေးလို့ရတယ်ပုံမှန်ရှိတယ်ဆိုလို့ရှိရင်ဝယ်လို့လည်းရတာပေါ့နော်အဲ့လိုမျိုးဖြစ်တယ
်ဒီကနေ့တင်းလာနေအတွက်ဗဟိုဘဏ်သတ်မှတ်ဈေးကဒေါ်လာကို1,950ကျပ်ဖြစ်ပြီးတော့တရားဝင်ငွေလွှဲကောင်တာတွေမှာဒေါ်လာကို1,990ကျပ်ဝန်းကျင်နဲ့ရောင်းချနေကြပါတယ်မှောက်ခိုဒေါ်လာဈေးတွေကတော့ဒီကနေ့ပြန်ပြီးတော့ကျသွားပါတယ်တောက်ကြနေက2,050ကျပ်အထိဈေးပေါက်ခဲ့ပြီးမြေဒီကနေ့မှာတော့ဒေါ်လာကို1,990ကနေ2,100ကျားမှရှိပါတယ်။သတ်မှတ်ချက်တွေပယ်ဖျက်လိုက်လို့အယောင်းဝယ်ပို့ပြီးတော့အဆင်ပြေလာတဲ့ငွေလဲကောင်တာတွေရှိတယ်လို့ဈေးကွက်အခြေအနေစောင့်ကြည့်နေတဲ့အတွက်အယောင်းဝယ်တိတိတတ်တာထူးမလာသေးတဲ့ငွေလဲကောင်တာတချို့လည်းရှိနေပါတယ်
။အရင်သတ်မှတ်ထားတဲ့အချိန်ထက်တော့ပို့ပြီးတော့အယောင်းဝယ်တော့ဖြစ်မယ်လို့မြင်တယ်ပေါ့နော်။ဒါပေမဲ့လောဆယ်တော့ဈေးကွက်အနေထားရောအကုန်လုံးဝယ်မယ်ရောင်းမယ်ဒီလိုတွေရတယ်စောင့်ကြည့်ရဆိုတော့ဈေးကွက်အင်းနေတော့မှာပဲဟုတ
်နိုင်ငံသားငွေကြေးဈေးကွက်ကျွမ်းကျင်သူတူကတော့တရားဝင်ငွေလွှဲကောင်တာတွေမှာဒေါ်လာဈေးစိတ်ကြိုက်အယောင်းဝယ်လှုပ်ဆောင်လာနိုင်လို့ဒေါ်လာဈေးကျသွားနိုင်တယ်လို့သုံးသပ်ပါတယ်ဒေါ်လာကိုမြန်မာငွေ1,900ကျပ်အတွင်းမှာရှိအောင်အကြမ်းမြင့်သတ်မှတ်ဖို့ရထားတယ်လို့လည်းဗဟိုဘဏ်ဒီဥက္ကဋ္ဌဦးဝင်းတော်ကပြီးခဲ့တဲ့ရက်ပိုင်းတုန်းက VOE ကိုပြောထားပါတယ်ဗဟိုဘဏ်ကရည်ညွှန်းငွေလဲလှယ်နှုန်းနေ့စဉ်သတ်မှတ်ပေးပြီးတရားဝင်လိုင်စင်ရငွေလွှဲကောင်တာတွေမှာရောင်းချတဲ့စနစ်ကိုဦးသိန်းစိန်အစိုးရလက်ထက်2012-2013ဘဏ္ဍာနှစ်မှာစတင်ခဲ့တာဖြစ်ပါတယ်။အဲ့ဒီတည်းကစလို့ဗဟိုဘဏ်သတ်မှတ်နှုန်းပေါ်မူတည်ပြီးတော့ရောင်းဈေးနဲ့ဝယ်ဈေးနှုန်းကြားအများဆုံးထားရှိရမယ့်ကွာဟာချက်3.8%ကိုင်းနှုန်းနဲ့ရောင်းခွင့်ပြုခဲ့ပါတယ်။အဲ့ဒီနှုန်းကို NLD အစိုးရလက်ထက်မှာလည်းပြုပြင်ခဲ့တာရှိတယ်လို့ဘဏ်လုပ်ငန်းလုတ်ကင်နေသူတွေကပြောပါရယ်အခုစစ်ကောင်စီလက်ထက်မှာတော့ကွာဟာချက်သတ်မှတ်ချက်ကိုဖယ်ရှားလိုက်တာဖြစ်ပါရယ်ရှင
်မမြသစင်အောင်တင်ဆက်ခဲ့တာပါ ဒီနိုင်ငံသားငွေကြေးဈေးကွက်ဝယ်ရောင်းသတ်မှတ်မှုကိုဗဟိုဘဏ်ကပယ်ဖျက်လိုက်တဲ့အကြောင်းပြောပြသွားတာပါအခုတော့ဒီတရားမဝင်နေဆက်ဖြတ်ကျော်သူရိုဟင်ဂျာ23ဦးမဲဆောက်မှာဖမ်းဆီးခံရတဲ့သတင်းကိုဆက်ပြီးတော့တင်ပြမှာပါရှင်ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မဲတောင်ရက်ကွက်မှာအမျိုးသမီးနဲ့ကလေးငယ်အများစုပါတဲ့ရိုဟင်ဂျာ23ယောက်နဲ့လူကုန်ကူးပွဲစားတယောက်ကိုထိုင်းရဲတွေကဖမ်းဆီးခဲ့ပါတယ်ထိုင်းနိုင်ငံကတဆင့်မလေးရှားနိုင်ငံကိုတရားမဝင်တွားရောက်ဖို့ကြိုးစားနေသူတွေဖမ်းဆီးခံရတဲ့သတင်းကိုကျမတို့ရဲ့ VOA မြန်မာပိုင်းသတင်းတောက်မအေးမာကတင်ဆက်မှာပါရှင
်ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မဲတောင်ရက်ကွက်ကနေတလုံးမှာလူကုန်မှုသမားတွေဖွက်ထားတဲ့ရိုဟင်ဂျာ23ဦးကိုထိုင်းရနာပိုင်တွေကဖမ်းဆီးခဲ့ပါတယ်မတင်ကြတဲ့အိမ်တလုံးထဲမှာအမျိုးသမီးတွေကလေးတွေပါတဲ့ရိုဟင်ဂျာတွေကိုဖမ်းမိတာနဲ့ပတ်သက်လို့ရောင်ကြည်ဥလုံသမားအဖွဲ့ရဲ့မဲဆောက်ရုံးတာဝန်ခံဦးမိုးကျော်ကအခုလိုပြောပါတယ်
အာရဲတွေကနေပြီးတော့ဒီမဲတောင်အနီးတစ်ဝိုက်မှာအဲ့ဒီအာမဲတောင်နန်းစုံတွေမဲတောင်ဒီပါတွေထဲမှာအာဒီကားတွေနဲ့ပတ်နေတာတွေအခုခုဟိုရှာဖြေစစ်ဆေးနေတာတွေကားတွေကိုကျွန်တော်တွေ့ရတယ်ပေါ့နော်အဲ့ဒီ7ရက်နေ့ပေါ့ပြောလို့စက်တင်ဘာလ7ရက်နေ့မနေ့ပိုင်းမှာကျွန်တော်တွေ့ရတယ်မိုးရွာပါနေတဲ့အချိန်မှာကိုတွေ့ရတယ်အာ7ရက်နေ့မှာကြတော့အာဒီမဲတောင်ဘက်မှာရှိခဲ့တော့ခတ်ထားတဲ့အိမ်တွေမှာအဲ့ဒီဥစားကနေပြီးတော့ဟိုဒီဒီဘုံကူတာဖွဲ့လေတောင်ရှိတဲ့ရဲတွေကနေပြီးတော့ဟောဒီကနေမတင်လာတာနေပြီးတော့စောင့်ကြည့်ရနေပြီးတော့ကြာတော့ဟောကျွန်တော်တို့ဒီတရားမုံဝင်ရောက်လာခဲ့ရိုဟင်ဂျာအာပေါ့လေ23မိသမီးနဲ့ကလေးတွေပေါ့23ခုဖမ်းဆီးရမိတယ
်မြန်မာနိုင်ငံသားတအုပ်ဖြစ်သူအသက်62နှစ်အရွယ်မိုဟာမက်ဆာလင်းကရိုဟင်ဂျာမျိုးသမီးနဲ့ကလေးတွေကိုထိုင်းနိုင်ငံတောင်ပိုင်းကနေတဆင့်မလေးရှားကိုပို့ဖို့အတွက်အိမ်ထဲမှာပိတ်လောင်ဖွက်ထားတာဖြစ်တယ်ဆိုပြီးမဲဆောက်ရဲစခန်းကထုတ်ပြန်ထားတယ်လို့လည်းဦးမိုးကျော်ကပြောပါတယ်
။ဒါနဲ့ဆလင်းဆိုတဲ့ဒီဥစားနဲ့မြူသားတယောက်ကနေပြီးတော့62နှစ်ရွယ်မြူသားတယောက်ကနေပြီးတော့ထိုင်းနိုင်ငံတောင်ပိုင်းကိုဖြတ်ပြီးတော့ရိုဟင်ဂျာမိသမီးနဲ့ကလေးတွေပေါ့23ခုမလေးရှားနိုင်ငံကိုပို့ဖို့လို့သူတို့ကဒီလိုမျိုးသတင်းရရှိထားတယ်ဆိုပြီးတော့ဒီလိုဖော်ပြထားတာရှိပါတယ်ရဲစခန်းကနေပြီးတော့လေဟုတ်
ထိုင်းနိုင်ငံထဲမှာဖမ်းမိတဲ့ရိုဟင်ဂျာတွေထဲမှာအမျိုးသမီး16ဦးအမျိုးသား4ဦးနဲ့ကလေး3ဦးတို့ပါဝင်ပါတယ်။ပိတ်လောင်ထားတဲ့လူမောင်ခိုကူးနေသူမြန်မာနိုင်ငံသားမိုဟာမက်ဟာထိုင်းနိုင်ငံအတွင်းမှာလူမောင်ခိုလုပ်ငန်းတွေလုပ်ကင်နေသူတဦးဖြစ်ပါတယ်။သူဟာထိုင်းတောင်ပိုင်းစူရတ်ဌာနီတရားရုံးမှာဖမ်းရမ်းထုတ်ခံထားရသူဖြစ်တယ်လို့လည်းထိုင်းအနာဘိုင်တွေကပြောပါတယ်။နေမြေကန်မဲတောင်ရဲတပ်ဖွဲ့ကတော့မိုဟာမက်ဆာလင်းရဲ့အိမ်ကိုရဲအတံကြားကလေးကစောင့်ကြည့်နေတာဖြစ်ပြီးအိမ်တကားတော့ခတ်ထားပေမဲ့အတွင်းမှာတရားမဝင်မြန်မာတွေရှိနေတာကိုသတိထားမိခဲ့တယ်ဆိုပြီးပြောပါတယ်။အပြင်ကအစားအသောက်တွေကိုလာပို့ဖို့တကားဖွင့်ချိန်မှာရဲတွေကဝင်ရောက်ဖမ်းဆီးခဲ့တာဖြစ်ပါတယ်။လူကုန်ကူးသူမိုဟာမက်ဟာရိုဟင်ဂျာတွေကိုမဲဆောက်ကနေတဆင့်ထိုင်းတောင်ပိုင်းနယ်စပ်ထိပို့ပြီးမလေးရှားနိုင်ငံစီရောက်အောင်ပို့ပေးနေတာအကြင်ကြီးရှိပြီဆိုတဲ့အကြောင်းအာဏာပိုင်တွေကိုကိုးကားပြီးထိုင်းသတင်းတွေမှာဖော်ပြကြပါတယ်။
VOA သတင်းတော့မအေးမှာပါရှင်မကြာခင်မှာတော့ဒေါက်တာဆဆာရဲ့ COVID အတွေ့အကြုံကိုနားဆင်ရဖို့ရှိပါတယ်ကျမတို့ VOA မြန်မာပိုင်းစီစဉ်ဒီကိုနားဆင်ကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
် VOA American တဲ့ရုပ်သံနဲ့ Radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ကျိုးရူဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်။INFO ဖြစ်ပါတယ်။ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်။စလုံးပေါင်းက voabamischannel ဖြစ်ပါတယ်။ YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabamis ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabamis ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကို မြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်။ VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးကြဖို့လည်းဖိတ်ခေါ်ပါတယ်ရှင်။မြန်မာစံတော်ချိန်နက်နက်6နာရီခွဲပါပြီ။မကြခင်နားဆင်ရမယ့်ဆက်သွယ်မေးမြန်းချက်မှာတော့
အလုတ်ကတစ်ဖက်ဒီဖက်ကယောဂတဖက်ဆိုတော့အဲနှစ်ခုကိုကျွန်တော်တခါထက်နဲ့ကိုကြီးဆိုင်တဲ့အချိန်မှာ
ဒါကတော့ COVID-19 ယောဂကိုဆူဆူဝါဝါကူးစက်ခံခဲ့ရတဲ့ NUG အပြည်ပြည်ဆိုင်ရာဝန်ကြီးဒေါက်တာဆဆာ VOE ကိုပြောသွားတာပါ။နောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှအစီအစဉ်ကိုလည်းတင်ဆက်မှာပါ။အခုတော့ပြည်ရင်းကသတင်းတပုတ်ကိုအရင်ဆုံးကြားကြရမှာပါရှင်။ဒီမော့ဆိုမျိုးနဲ့အရှိတ်ဘက်ချမ်းမှာစစ်တပ်နဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားတိုက်ပွဲတွေကြောင့်အိုးဟိမ်ဆွန့်ခွာထွက်ပြေးနေကြရသူတွေခိုလုံနေတဲ့စခန်းတစ်ခုမှာကိုဗစ်ရောဂါကူးစက်နေသူ40ကျော်ရှိနေတယ်လို့စခန်းတာဝန်ရှိသူတွေက VOA ကိုပြောပါတယ်ဒီသတင်းရန်ကုန်ကပေးပို့လာတဲ့ဒီသတင်းလွှာကိုတော့ဒေါက်ခင်မျိုးသက်ကအပြည့်အစုံပြောပြမှာပါရှင
်ကယားပြည်နယ်ဒီမော့ဆိုမြို့နယ်အရှိတ်ဘက်ချမ်းကစစ်ဘေးဒုက္ခသည်တွေယာယီခိုလုံနေကြတဲ့စခန်းတွေမှာဒုက္ခသည်48ဦးတည်းမနေကိုဗစ်ပိုးတွေ့ထားတယ်လို့စခန်းတာဝန်ရှိသူတဦးက VOA ကိုပြောပါတယ်ယာယီဒုက္ခသည်စခန်းမှာဖျားနာနေသူတွေအားလုံးကိုကိုဗစ်ပိုးရှိမရှိစစ်မပေးနိုင်တဲ့အတွက်ကိုဗစ်ဖြစ်နေသူကအမှန်တကယ်ဒီတယ်မကများနိုင်တယ်လို့လည်းပြောပါတယ
်ဒီတိခရတပတ်အတွင်းမှာပဲကျွန်တော်ကိုဗစ် -19 positive ထွက်တော့ဘာဒီဖြစ်ဆောင်ရကြမှာဆိုရင်ကျွန်တော်စုပေါင်းအကြမ်းဖြစ်စေကျွန်တော်49ယောက်ဝန်းကျင်လောက်ရှိတယ်အဲ့တော့ဟိုမစစ်ရသေးဘဲနဲ့အဲ့လိုရှိနေပြီးသားသူလက်ရှိကောင်းရှိနိုင်တယ်ပေါ့နော်အဲ့တော့50ကျော်50ဝန်းကျင်တော့ရှိနေပြီပေါ့နော်ဟုတ်ကဲ့ဒါစစ်ပြီးသားသူတွေ positive attitude တဲ့သူတွေပေါ့ခုနကကျွန်တော်ပြောရရတဲ့ကလေအဲ့တော့ဟိုမစစ်နိုင်သေးဘဲနဲ့အဲ့လိုမျိုးဟိုကူပိတာလူတွေလည်းရှိကောင်းရှိနိုင်တယ
်ဖျားနာချောင်းဆိုပြီးကိုဗစ်လက္ခဏာပြသူတွေကို covid test kit နဲ့စစ်ပေးနေတာမှာအခုလို covid ရောဂါပိုးကူးစက်နေတာကိုတွေ့ခဲ့ရတာပါမြန်မာနိုင်ငံမှာ covid တက်တဲ့အလှိုင်းစဖြစ်တဲ့ဇူလိုင်လလောက်ခရဲကရာယီဒုက္ခသည်စခန်းမှာလူ4-5ယောက်စပြီးကိုဗစ်ပိုးတွေ့ခဲ့ပေမဲ့အချိန်နှစ်သိမ့်မဆိုးသေးပဲအခုဒီတစ်ပတ်တွင်းမှမှအကူးဆက်ခံရသူတွေပိုးပြီးများလာတာလို့ပြောပါတယ်အခုလိုကိုဗစ်ကူးစက်သူတွေများလာပေမဲ့ဆေးဝါးနဲ့စားနပ်ရိက္ခာလိုအပ်ချက်တွေကတော့ရှိနေတာပါ
အခုတော့ပဲကျွန်တော်ဒီကိုထူကိုထဗော်လန်တီယာနေပြီးတော့မှကိုဗစ်စင်တာလေးလောက်ထားတာရှိတယ်အဲ့တော့ဒီကူတာပေးတဲ့ဆက်ဆက်မတွေကလည်းအဓိကချိန်ဒီကျွန်တော်တို့ဟိုနယ်လက်ကျမရဲ့အဖွဲ့တွေရှိတယ်အဲ့ဒီ CDM ဝေထားတဲ့စစ်ဆေးမှုတချို့ရှိရပါတော့။ဆိုတော့အဲ့ဒီလူတွေလည်းကျွန်တော်တို့ကုသပေးနေတယ်ပေါ့။အခုလောလောဆိုကျွန်တော်တို့ဒီဖြစ်ဆောင်ကမျက်တထများလာတယ်။အဲ့တော့ဒီနောက်ပိုင်းမှာကျွန်တော်တို့ဒီ like community ပေါ်မှာဆိုလို့ရှိရင်စစ်ဆေးတအားကျလာတယ်။ကျလာတော့ကျွန်တော်တို့ရိတ်ခါလာဒီစေဝါတွေပေါ့နော်။ပယ်ပြုလို့မရဖြစ်နေတယ်။အဲ့တော့ဒီစေဝါပိုင်းမှာဆိုလို့ရှိရင်လည်းဟိုများလွှမ်းမှုတွေရှိတယ်။နောက်ဒီဟို COVID စစ်ဆေးမှုဒီကရိယာတွေပေါ့နော်။ဒီ test kit တွေလည်းကျွန်တော်တို့ဟိုအများကြီးလိုအပ်လာတာပေါ့နော်။အဲ့တော့ကျွန်တော်အကောင်လုံးမစစ်နိုင်ဘူးအဲ့လိုမျိုးအနေထားမှာရှိတယ်။
ဒုက္ခသည်စခန်းတွေမှာဆန်စီစာမိုးကစတဲ့ပစ္စည်းတွေလိုနေပါတယ်။အလှူရှင်တွေနှဲပါလာတာကြောင့်အတော်လေးကိုအခက်အခဲဖြစ်နေတယ်လို့ဒုက္ခသည်တူကအခုလိုပြောပါတယ
်။နတ်သားချင်းနာစီတာပြီးချောဆူတာပြီးကြိုက်ခဲ့တာအဲမျိုးဒါကြောင့်မလို့ကျွန်တော်ဒီဖက်မှလေးသုတ်ကွေးလို့ပဲထင်ကြပါမှန်းတယ်။သုတ်ကွေးစီတော့တော်တော်ကုန်တယ်ဒီမှာစီလဲမလို့မလောက်ဖြစ်တယ်လူကြီးလည်းထောင်နေချင်ရှိလာတော့စီကမလို့မလောက်ဒီချင်းနေတယ်အောင်ဆိုချင်တာပေါ့နော်ကျွန်တော်တို့ဒီဆီရှောက်တွေအဓိကတော့စီဝါရေစားတော့ကိုအနေချင်းပေါ့အစီအစီနဲ့စားတော့ကိုအစီအစီချင်းနေဆိုလို့ရှိမှာနော်စီဝါစားတော့ကိုနဲ့မုကာတော့တချို့လူတီးပါလေပြီးတော့မှဟိုချင်တော်နော်ချင်တော်လေလိုအပ်ချက်ရှိသေးတယ
်စီဘေးချုပ်ကတဲ့ရဲ့အတွက်လာလှူထားတဲ့ပစ္စည်းတချို့လိုက်ကော်မြို့မှာတောင်းတင်နေတာပါလိုက်ကော်ဘက်ကိုသွားတဲ့သူတွေကို PDF အဖွဲ့ကလို့ထင်ကြပေးပြီးတွေ့တဲ့လူတိုင်းကိုစစ်ဆေးဖမ်းဆီးနေတဲ့အတွက်သွားပြီးမတည်ရဲဘူးလို့စခန်းတာဝန်ရှိသူတို့ကပြောပါတယ်။ရိတ်ခါသွားဝယ်တဲ့ဒုက္ခတဲ့လူငယ်တချို့လည်းအဖမ်းဆီးခံထားရတာဖြစ်ပါတယ်
။ဟိုဖမ်းဆီးမှုလည်းအရန်ကြားလာတယ်။အခုလူငယ်တွေဆိုလို့ရှိရင်ဒီစစ်ဆောင်တွေကပဲရှင်နေမျိုးကြောင့်ဟိုဆေးဝါးတော့ဝယ်ကြလို့တော့နောက်ဆက်လက်ရိတ်ခါမလို့လာလို့ခဏတစ်ချိန်မျိုးပေါ်တဲ့ပြီးမှပစ္စည်းနဲ့ပါရိတ်ခါနဲ့ပတ်တော့ဝယ်ချင်တာလို့သွားလာလို့ရှိရင်လာမှာအခုဒီတစ်ပတ်အတွင်းမှာပဲကလေးအပါဝေပေါ့နော်ကျွန်တော်တို့ဒီနေ့က5ယောက်6ယောက်6ယောက်9ယောက်9ယောက်ဝင်ကျင်တော့ဆက်ဆီးခံရရတယ်ပေါ့နော်အဲ့တော့
ဟိုမင်းကတော့လေပြည်ညနေပြန်မလာတော့ဘူးပြန်မရောက်တော့ဘူးဟိုအဲ့လိုမျိုးနေထားရတဲ့အနေနဲ့အဲ့ဒါကျွန်တော်တဲ့အဓိကဟိုစိတ်ခေါမှုပေါ့နော်ဟိုမင်းကဘယ်လိုလိုလိုလိုက်ကြော်ရိုးဒီဥတော်တမျိုးရတာကလေးတယောက်ပေါ့နော်မင်းနဲ့ပါတူလာကောတက်တော်ပြမညနေဟိုမင်းကတည်းအခုချိန်ထိပြန်မလာသေးဘူးဆက်တယ်လို့မရသေးဘူးအဲ့လိုမျိုးဖြစ်နေရစစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားမင်းလ ကလည်းဒီမော့ဆိုအနီးမှာဒေသခံကာကွယ်ရေးအဖွဲ့ KNDF နဲ့စစ်ကောင်စီတို့ကြားတိုက်ပွဲတစ်ခုဖြစ်ပွားခဲ့ပါတယ်။ဒီအခြေအနေတွေကြောင့်ဒေသခံတထောင်လောက်ထပ်ပြီးထွက်ပြေးလာကြတာပါ။ဒီမော့ဆိုမြို့နယ်အရှိတ်ဘက်ခြမ်းမှာတိမ်းရှောင်လာကြတဲ့စစ်ဘေးဒုက္ခသည်က9,000လောက်ရှိပြီးအစားအသောက်တွေ၊ဆေးဝါးနဲ့ခြံနှောင်းတွေအဓိကလိုအပ်နေကြတာဖြစ်ပါတယ်။
ဒေါက်ကင်မျိုးသက်တင်ဆက်ခဲ့တာပါကိုဗစ်ကူးစက်လာတဲ့ဒီမော့ဆိုစစ်ဆောင်စခန်းကဒီဆေးဝါးရိတ်ခါအခက်ကြုံနေရတဲ့အခြေအနေကိုပြောပြသွားတာပါဒီသတင်းနဲ့တဆက်တဲ့ကိုဗစ် -19 ရောဂါကိုရိုင်းကြုံတွေ့ခန်းစားခဲ့ရတဲ့ဒေါက်တာဆဆာနဲ့ဆက်သွယ်မေးမြန်းထားတာကိုတင်ပြမှာပါရှင်ဒီ COVID-19 ရောဂါကိုဆူဆူဝါဝါကူးစက်ခံခဲ့ရတဲ့ NUG အပြည်ပြည်ဆိုင်ရာဝန်ကြီးဒေါက်တာဆဆာဟာကာကွယ်ဆေးထိုးခဲ့တဲ့အတွက်ရောဂါကိုပြန်ပြီးခုခံနိုင်ခဲ့တယ်လို့ VOA ကပြောပါတယ်။မြန်မာနိုင်ငံမှာဒေါအောင်ဆန်းစုကြည်အစိုးရလက်ထက် COVID line ပထမအကြိမ်ရိုက်ခတ်တဲ့အချိန်တုန်းကသူကိုယ်တိုင်ချင်းပြည်နယ်မှာ COVID ကာကွယ်တိုက်ဖျက်ရေးလုပ်ငန်းတွေမှာဆွမ်းဆွမ်းတမန်လုပ်ခဲ့ပေမဲ့အခုတတိယလှိုင်းအလူးလဲခံရချိန်မှာပြည်ပတင်နေရာကိုရောက်နေတဲ့ဒေါက်တာဆဆာအနေနဲ့ကိုယ်တိုင်ကိုဗစ်ကိုရင်ဆိုင်ရချိန်မှာဘလို့ဖြတ်တန်းခဲ့တယ်လဲကာကွယ်ဆေးဘလောက်အရေးကြီးတယ်လဲစတာတွေကိုမေးမြန်းထားပါတယ်ဒီကိုတိုင်ဆရာဝန်တယောက်ဖြစ်ပေမဲ့လက်ရှိထမ်းဆောင်နေတဲ့တာဝန်ဝတ္တရားဖိစီးမှုဒဏ်နဲ့ဗီဇာပြောင်း Delta မျိုးကွဲကြောင့်ကူးစက်မှုပြင်းထန်နေချိန် COVID-19 ရောဂါကိုသတင်းငါးပတ်ကြာအလူးလဲခံစားခဲ့ရတဲ့အတွေ့အကြုံကိုဒေါက်တာဆဆာကအခုလိုပြောပြပါတယ
်ကျွန်တော်မှာဒီအလိုဒေါ်လိုင်းကာလာမှာဒါကိုကျွန်တော်လည်းအဲ့လိုပါဝင်ချင်းအဖြစ်ကျွန်တော်မှာဖိအားတွေတော့အများကြီးရှိတယ်ပြီးတော့တစ်ဖက်ကပြောမယ်ဆိုရင်လည်းအလုတ်ကတစ်ဖက်ကယောဂါတစ်ဖက်ဆိုတော့အဲ့နှစ်ခုကိုကျွန်တော်တခါထက်နဲ့ကိုကြီးဆိုင်တဲ့အချိန်မှာတော်တော်ခက်တယ်ဒါပေမဲ့ကောင်းတာတစ်ခုကတော့ဟိုကျွန်တော်တို့ဆရာဝန်တော်များများဟာလည်းကျွန်တော်နဲ့နိနိကကအ내ဆိုဆရာဝန်၄ယောက်ကဒါကိုအမြဲတမ်းမော်နီတာလုပ်ပြီးတော့ဟိုကျွန်တော်ကို advice တပေးတယ်အကိုတို့ကုသနိုင်ဖို့အတွက်လည်းသူတို့အားလုံး line ကိုပေးတယ်သူတို့ကဒီ COVID-19 လူနာတွေကိုကြီးစုဆော့ဆော့ခဲ့တဲ့ဆရာဝန်ကြီးတွေဆိုတော့ပြပဆိုင်ရာကတကယ်နာမည်ကြီးတဲ့ဆရာဝန်ကြီးတွေလည်းဖြစ်တယ်ဆိုတော့သူတို့ရဲ့ကူညီမှုကြောင့်လည်းကျွန်တော်ဒါကိုကျွန်တော်ခံစားရမဲ့ဥစ္စာအထစ်ကိုကျွန်တော်မခါစားခဲ့ဘူးဒါပေမဲ့ဆူဆူဝါဝါတော့ဖြစ်ခဲ့တယ်ဥမာအောက်ဆီဂျင်လေဗယ်လည်းကျလာခဲ့တယ်ပြီးတော့တော်တော်များများတော့တပတ်နှစ်ပတ်အတွေ့ကတော့ဆယ်လက်ရက်ကတော့တော်တော်ဆုတ်ခဲ့တယ်ဒါပေမဲ့နောက်ပိုင်းမှာတော့ကျွန်တော်ဖျားရချူတော့ကြောက်ပေါ့နော်ကျွန်တော်ခရီးမှာဆိုရင်ဒါအားလုံးကကျေးဇူးတော်ဖြစ်တယ်
ကိုဗစ်မဖြစ်ခင်ကာကွယ်ဆေးပထမအကြိမ်ထိုးခဲ့တဲ့အတွက်ဝေဒနာကိုခုခံရမှာအထောက်အကူဖြစ်ခဲ့တယ်လို့နိုင်ငံတကာသမားတော်တွေကနေအင်တာနက်အွန်လိုင်းကတဆင့်စက်မှတ်ကုသမှုကြောင့်အနာနဲ့ဆေးတွေ့ပြီးကောင်းမွန်လာတာဖြစ်တယ်လို့သူကပြောပါတယ်
။တရားမှတရား recovery အထစ်တော့မဖြစ်သေးပေမဲ့လည်းအဆိုးဆိုးတွေကတော့ကျွန်တော်ကြော်ထွက်လာခဲ့ပြီဆိုတော့မြန်မာပြည်မှာကျွန်တော်ဗီဒူလူထုတွေဒီ COVID-19 နဲ့ဖြစ်လာခဲ့တဲ့မိသားစုဝင်တွေအကုန်လုံးနဲ့လည်းကျွန်တော်ထပ်တူထပ်မြသူတို့အားလုံးအတွက်ကိုလည်းyou know one နဲ့ကြောင်းနဲ့တစ်ဖက်ကပြောမယ်ဆိုရင်တော့ကျွန်တော်ကိုယ်တိုင်တာကိုခါဆားလာခဲ့တော့တစ်ဖက်ကပြောမယ်ဆိုရင်ကျွန်တော်မှာဒီ vaccination ခဲ့တဲ့အတွက်ကြောင့်ကျွန်တော်ဆိုးမဲ့ဥစ္စာအထစ်ကိုမဆုတ်ခဲ့ဘူးလို့ကျွန်တော်ပြောလို့ရတယ်ဒါကြောင့်မလို့ကျွန်တော်ဒီ COVID-19 ကာကွယ်ဆေးတွေကိုလည်းမြန်မာပြည်သူလူထုတွေထက်လက်ထက်မှာကျွန်တော်တတ်နိုင်ဆုံးကြိုးစားပြီးတော့ရောက်လာတဲ့တနေ့ကျရင်လည်းမြန်မာပြည်သူလူထုတွေကလည်းထိုးတီထိုးထိုက်တဲ့လူတွေအားလုံးကိုတော့ဒီ COVID-19 ကာကွယ်ဆေးကိုတော့ရောက်တဲ့အချိန်မှာတစ်ခါနဲ့တတာကိုအားလုံးကုကာကွယ်တဲ့အနေနဲ့ထိုးချပါလို့လည်းကျွန်တော်မိတ္တရခါချင်တယ
်ဆေးရနာသိမ့်မှုအပြင် COVID တတိယလှိုင်းကိုပါအလူးလဲခံနေရတဲ့မြန်မာပြည်သူတွေရင်ဆိုင်နေရတဲ့အခြေအနေကိုလည်းသူကတဆက်သေးအခုလို့ပြောသွားပါဗျာ
ဒီလိုခက်ခဲရင်ဆိုင်နေရတဲ့အချိန်မှာ ျွန်တို့ကအခုနလိုပေါ့နော် COVID-19 ရဲ့အကြအသက်လူတာဆေးစာနာထောက်ထားရေးအကြအသက်စစ်ကောင်စီဖက်ကလုံးဆောင်ချက်ရေးဆက်ချချုပ်မှုရဲ့အကြအသက်ဒါသုတ်ခုကိုရည်ဆိုင်နေရတဲ့အခြေအနေမှာကျွန်တော်အတိထဖို့လိုတယ်လို့ကဒီအမှောက်ဆုံးကာလဟာကျွန်တို့ရဲ့ရတက်ပါမဟုတ်ပါဘူးဒီအမှောက်ဆုံးကာလဟာကျွန်တို့ရဲ့ temporary ဒါလောလောဆယ်ကြိုတွေ့နေရတဲ့ပြဿနာပဲဖြစ်ပါတယ်ဒါကျွန်တို့ရဲ့အနာဂတ်မဟုတ်ပါဘူးဒီအခက်အခဲကိုတော့ကျွန်တို့အတူတကွကျော်ထွက်လာမယ် COVID-19 ကိုလည်းကျွန်တို့ကကျော်ထွက်လာမယ်ပြီးတော့ဒီလူတဆိတ်ဆန္ဒထောက်ထားကြတဲ့လည်းကျော်ထွက်လာမယ်အတူတကွဒီအနာသိရှိကောင်စီရဲ့ရေးဆက်ချက်မှုကိုလည်းကျွန်တော်ကအောင်မိမယ်အောင်မိနေပါပြီဆိုတော့အတူတကွကျွန်တော်ကလက်တွေ့ပြီးတော့ဒါချစ်တဲ့ရတော့ဒီဒီအားလုံးကိုကျွန်တော်ကမကြော်ဖြားနိုင်ချင်အကြောက်လည်းမရှိသလိုဒါအကုန်လုံးဒီခက်ခဲတွေကနေပြီးတော့ကြော်ထွက်နိုင်ကြပါစေလို့ဆုမကောတောင်းပေးပါတယ်
The NUG အပြည်ပြည်ဆိုင်ရာဝန်ကြီးဒေါက်တာဆဆာက VOE ကိုပြောသွားတာပါလက်ရှိ NUG အစိုးရအနေနဲ့မြန်မာပြည်သူတွေလိုအပ်နေတဲ့ကိုဗစ်ကာကွယ်ဆေးအတွက်ဘလို့လမ်းကြောင်းတွေကနေရရှိနိုင်တယ်လဲဆိုတဲ့နည်းလမ်းတွေနဲ့ပတ်သက်လို့ကဘာတဝင်းကိုဗစ်ရောဂါကာကွယ်ဆေးရရှိရေး COVAX အစီအစဉ်နဲ့ဆွေးနွေးဆောင်ရွက်နေကြောင်းလဲဒေါက်တာဆဆာက VOE ကိုပြောသွားပါတယ်ရှင်
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Utelsat 70B Asia Bing Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင် VOA မြန်မာဝိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/voa.bamis.news ဖြစ်ပါတယ်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူမှုမိတ်ဆွေအရောက်လာခဲ့ပါပြီနော
်။အင်္ဂါနေ့နေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်ရှင်။အခုတော့စီးပွားရေးကဏ္ဍကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။73စီဈေးနှုန်းမြင့်တက်လာမှုနဲ့ခီးသွွားလာမှုအကန့်အသတ်တွေကြောင့်မြန်မာနိုင်ငံတွင်းကုန်စည်တည်ယူပို့ဆောင်ရေးကဏ္ဍအပေါ်တက်ရောက်မှုရှိနေပါတယ်။ကုန်စည်ပို့ဆောင်ရသူတွေအတွက်ကုန်ကြစိတ်ပိုများလာသလိုကုန်တင်ကားလုပ်ငန်းရှင်တွေအတွက်လည်း73စီဈေးနှုန်းကြီးမြင့်မှုကုန်စည်ရှားပါးလာမှုကြောင့်တွက်ချေမကိုက်ဖြစ်နေကြရပါတယ်။ဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမတ်တင်ကီထိုက်ကတင်ဆက်ထားပါတယ်ရှင်။
ဒီကတော့ဗမာခရိုင်ကတော့ကျွန်တော်တို့ကဒီဘုမာကဘို့ဝိတ္တိ30%ကို88ကိုရအောင်လို့ရောက်ဆို1500လောက်ပေးရတယ်ပေါ့နော်အခုကကျတော့2500ပေးရတယ်ခင်ဗျတန်ဆာခါကြီးအရန်ကိုဆက်မတန်ဖြစ်သွားတယ်ပေါ့နော
်ဆိုတော့အဲ့ဒါကအခုဒီပင်လောင်းကနေပြီးတော့ရန်ကုန်ကိုပို့တဲ့ဈေးနှုန်းပေါ့နော
်မဟုတ်ခင်ဗျဟိုအောက်ပန်းနေပြီးတော့ရန်ကုန်ကိုပို့တဲ့ဈေးနှုန်းပါဒီလိုပင်လောင်းကနေပြီးတော့မှအောက်ပန်းကိုတစ်ဆင့်အောက်ပန်းနေပြီးတော့မှရန်ကုန်တစ်ဆင့်ဆိုရင်ကျွန်တော်တို့တာဆာခါကအပန်းအနေရန်ကုန်က2500ပေါ့နော်။နောက်ပင်လောင်းကနေပြီးတော့မှအပန်းကို1000ပေးရတယ်ဗျ။2500လောက်ဖြစ်သွားပါတယ
်။အရင်မူလဈေးနှုန်းကနေဘယ်လောက်လောက်တက်သွားပါလဲ
။အရင်မူလဈေးနှုန်းကတော့ကျွန်တော်တို့ပင်လောင်းကနေအပန်းကို900ပေါ့။ဟိုကျန်တဲ့ဟိုအပန်းနေပြီးတော့မှရန်ကုန်က1500ဆိုတော့1000ပဲရှိရင်ခေါ်9500ဆိုတော့ကျွန်တော်က3500လောက်ကိုတက်သွားတယ်ပေါ့နော်။
တခြားပြည်နယ်တွေပေါ့နော်တခြားဒေသတွေရန်ကုန်မဟုတ်ဖက်နဲ့တခြားဒေသတွေကိုပို့ရင်ရောဈေးကအတူတူပဲလားရှင
်အော်မတူပါဘူးခင်ဗျာကျွန်တော်တို့ဒီအသက်တာဆုံးကတော့မန္တလေးပေါ့နော်မန္တလေးကကျွန်တော်အသက်တာဆုံးလို့မဟုတ်ပါဘူးဟိုပေါ့ဟိုနေတဲ့တာလေလို့နေထိုင်လို့ရှိရင်မန္တလေးကိုပို့ရင်တော့ ရန်ကုန်ပို့ရင် 2500 မန္တလေးပို့ရင် 3500 ပေါ့ 1000 တက်တာပေါ့မန္တလေးရတော့
နော
က်တစ်ခုကကျွန်တော်တို့ဒီမုံရွာကိုပို့ရင်တော့ 2500 ပေါ့နော်အောက်ပိုင်းနေပြီးတော့မှမုံရွာကိုပို့ရင် 2500 နောက်ပြီးတော့မှကျွန်တော်တို့မူစီဖက်ကိုပို့ရင်တော့ 6500 9000 ပေါ့အဲပြီးတော့ဒီဒုစရိုက်ပါလေကို88ကို6500 9000ပေါ့အဲ့လိုပြီးရတယ်အဲပအံပေါ့နော်ပအံကိုပို့လို့ရှိရင်6500ပေါ့နော်ကုန်ချင်းရတာသူစပါလေကို88 6500ပေါ့ဟု
တ်ကဲ
့အဲ့လိုတွေပြီးရတယ်ရောဒီတော့ဆိုရင်ကျွန်တော်ပအံကိုပို့လို့ရှိရင်တော့1500 2000ပေါ့
ဟုတ်ကဲ့
အခုက6500 9000ပေါ့အဲပအံပေးချလို့ရှိရင်တော့9000လောက်တက်သွားတာပေါ့နောက်တစ်ခုကဗျာကျွန်တော်တို့ဒီကိုပေးတက်ပြလိုက်မတိုင်ခင်နောက်ဒီအဲ့ဒီအစိုးရမဖြစ်တဲ့အချိန်ကာလတော့ဆိုရင်တော့တောက်စာစီကအဲ1လီတာတပူးဆိုရင်450ပေါ့ဒီမှာငွေကြ450ပေါ့အခုကျတော့1လီတာတပူးဆိုရင်ဒီမှာငွေကြက1260ဖြစ်သွားပြီပေါ့ဟိုတဝက်ချော်လို့ခေါ်ပေါ့တဝက်ချော်တော့တက်သွားတယ်ဒီသမှုရှိနေပြတောက်စာစီစီးလုံးကအဆမတန်တက်သွားတယ်
စတော့ကားကရောပေါ်ပါသလားဒီပစ္စည်းပို့မယ်ဆိုရင်ကားကရှားသွားပါသလားရှင
်ကားတော့မရှားပါဘူးခင်ဗျာကားတော့ပေါ်ပါတယ်ခြေတဲ့ကားကိုတင်လို့ရတယ်ကုန်ကားကြီးနဲ့တင်မလားစပါနဲ့တင်မလားအဲ့လိုနောက်တစ်ခုကဒီပုံမှန်ကားငယ်ဒီနဲ့တင်လို့ဒီလိုနဲ့ရတယ်ပေါ့ကားလူးဆုံးရှိတယ်ဗျခေကားမှမထွက်ဘူးခေကားလိုက်မှမထွက်ဘူးဆိုလို့တော့မရှိဘူးတော်စားစီစီတဲ့တော့ကာကာစီကာခါတာစာခါရီအဆမတန်ပြတ်တယ်လို့တော်စားစီကလည်းအဆမတန်ကဲတယ်နေထားကြောင်လေးဖြစ်ပါတယ
်ဟုတ်ကဲ့ရှင်ဆိုတော့ဒီခီးသွန်းလာရတဲ့အခါမှာလုံခြုံရေးပေါ့နော်ဒီကားနဲ့ပစ္စည်းပို့တဲ့အခါမှာလုံခြုံရေးရောစိတ်ချရပါသလားရှင
်ကျွန်တော်တို့ဖက်ကတော့လုံခြုံရေးကဒီလိုပေါ့ရမှာတော့စီစီပြည်တော့ရှိပါတယ်အဓိကတော့ဒီကျွန်တော်တို့ကုန်စီဟိုဒီရတီနာကုန်ကြီးကားရကြတော့သူလည်းလည်းမရှိပါဘူး။နောက်ပြီးတော့မှတိတ်ကြတဲ့အနေထားမျိုးတော့မတူရအောင်ခင်ဗျ။ဒါပေမဲ့ကိုပိဟိုကိုပိစတဲ့ကိစ္စမှာကျတော့မပြောတတ်ဘူးပေါ့နော်
။နေဒီတာကနေနိုင်ငံတဝန်းကိုဈေးကွက်ရှာပြီးစိုက်ပျိုးရေးထွက်ခုံနေဖြန့်ဖြူးနေတဲ့စိုက်ပျိုးရေးလုပ်ငန်းရှင်ပြောပြခဲ့တာပါရှင်။ရန်ကုန်နဲ့မန္တလေးကုန်ကားပြေးဆွဲနေတဲ့လုပ်ငန်းရှင်တဦးကတော့
ကိုကုန်ကြီးကတော့မတက်ဘူး။ဟိုသူဆင်းနေသေးတယ်ရလေ
ဟို
အရင်နှုံနာနဲ့တိတ်မကွာဘူးဘာလို့ဆိုတော့ကုံထွက်ကနေတဲ့ခါကျတော့ဟိုတင်ဟိုလိုပြောလို့ဆိုတော့ဟိုတင်ရင်လည်းကားများတဲ့ခါကျတင်ကများတဲ့ခါကျတော့ဟိုဗျာကုံလေးနေတဲ့စီဈေးလုံးနေတဲ့စီကိုကုံရရလေးတင်မှာပေါ့လေနော်အဲ့တဘောတော့ရှိတာပေါ့ဒါကတော့လုပ်ငန်းလုပ်ကြတဲ့ခါကျတော့စီစီကတော့ဟိုမြေတစ်ခေါက်တစ်ခါတက်နေကုံစီတင်တဲ့ဝန်ဆောင်ကတော့ဟိုကုံစီတင်တဲ့ကုံဟိုတာသာကမတက်ဘူး
အဲ့တော့ကုန်းစီတေယူပို့ဆောင်ရေးစရိတ်ကကားကကြတော့မတက်ဘူးဆိုတော့ဘလူမျိုးလုံနေကြပါလေအမြတ်ရောကြံပါရလား
ကြံပါဘူးကြံပါဘူး1000နဲ့1100နဲ့ငါချက်ဖြစ်နေ
အခုစီကရောက်တော့ဈေးတက်တာဟုတ်တယ်ဒါပေမဲ့လူတလောက်ရောရပါလား
အခုလို့လည်းတော့ရတယ်ရသေးတယ်ဗ
ျဆိုတော့အခုရန်ကုန်နဲ့မန္တလေးကရောဒီကားပြေးကုန်ကားတွေပြေးရတာဟိုစလုံလုံကျုံကျုံအဆင်ပြေပြေရှိပါသေးရလားရှင
်အဲ့ဒါတော့ကျွန်တော်တို့ဒီကပုံမှန်ထွက်လာလို့ရှိရင်တော့လမ်းမှာတော့အိပ်ရတာပေါ့ဗျာ9နိုင်လောက်ပြောရအောင်အိပ်ရစစ်စစ်ကြီးတွေမှာပေါ့အိပ်ရတော့အဲ့ဒီတော့ကျတော့ဗာဖြစ်လာလဲဆိုရင်တော့ဟိုချက်ချင်းမရောက်နိုင်ဘူးကိုကြီးကနည်းနည်းလေးနောက်ကျပါပေါ်ဥပပုံမှန်တည့်ရက်သွားရတဲ့ဟာတည့်ရက်ဆက်မရဘူးပေါ့နေ့ရက်တော့ဒါနေ့ရက်တော့လမ်းမှာတောင်းတင်တော့
ကုံကရောအရင်လိုပဲရှိပို့ရမယ်ပစ္စည်းကရောအရင်လိုပဲရှိပါသေးလားရှင
်အဲခုလိုနဲ့တော့ခုလိုရရှိရရှိရပေါ့ဗျာဟိုအရင်တော့ကဥပတပတ်ငါးရက်တပတ်တစ်ခေါက်ဆိုရင်ခုကတော့အဲ့လိုကြီးတော့မတွေ့ဘူးပေါ့အဲငါလေးစောင့်ရအောင်ရက်တိကြာလာပေါ့ကျဲကျဲလာတယ်လည်းပြောမလို့တော့ရက်ကြာရင်မကြိုက်ဘူးဗျာပုံမှန်လို့ရှိရင်စီစီရတက်တာတမျိုးရက်ကြာတယ်ဆိုဥမာ9ရက်လောက်နဲ့ထွက်တယ်စီစီလည်းရော့တယ်ကိုကတော့အရင်တော့ကနှုံသားအတိုင်းပဲအဲ့တတော်ရော့ဦးမယ်သူ
ကားမှာသုံးရတဲ့လုတ်သားဈေးနှုန်းကြီးရောတက်ပါသလားအခြေအနေဘယ်လိုရှိပါလဲ
ဟောအဲ့ဒါရောတက်ဘူးဗျာတက်ဘူး
မတ်တင်ဂီတိုင်းအပတ်စဉ်တင်ဆက်နေတဲ့စီးပွားရေးကဏ္ဍပါရှင်အခုတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုကြည့်ရှုနားဆင်ကြရအောင်ပါ
ကိုဗစ်ကယောဂါကာဝယ်နိုင်မှုနှာခေါင်းဆီးတွေဝစ်ဆင်ထားကြသူတွေကြားမှာစကားပြောတဲ့အခါမှာရှင်းရှင်းလင်းလင်းမကြားရတဲ့ပြဿနာမျိုးကြုံရတတ်ပါတယ်ဒီပြဿနာကိုရှင်းနိုင်အောင်ဂျပန်ဆက်ရုပ်ကုမ္ပဏီက Smart မျက်နှာဖုံးကိုတီထွင်နေပါတယ်ပြောတဲ့စကားတန်ကို Smartphone App ပေါ်မှာစာသားနဲ့ဖော်ပြနိုင်တဲ့အပြင်ဂျပန်တရုတ်ကိုရီးယား Vietnam Indonesia England Spain နဲ့ပြင်သစ်ဘာသာစကားတွေဖြစ်ပါဘာသာပြန်ဖော်ပြပေးနိုင်ပါတယ်ဒီမျက်နှာဖုံးကိုဘယ်တော့ဘလောက်နဲ့ဈေးကွက်မှာတင်လဲဆိုတာကိုမဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ဆက်မှာပါရှင်
VOA မြန်မာပိုင်းရဲ့ blogger ပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆုမြတ်မမ။ COVID ကရောဂါကြောင့်နှာခေါင်းဆီးတွေဟာလူတွေရဲ့နေ့စဉ်ဝတ်စားဆင်ရင်မှုမှာမပါမဖြစ်တဲ့အဝတ်အထည်အသုံးဆောင်ပစ္စည်းတစ်ခုဖြစ်လာနေပါတယ်။မျက်စိအောက်ပိုင်းကနေမေးစိကိုကားတဲ့အထိနှာခေါင်းဆီးတွေတက်ထားကြရလို့တယောက်နဲ့တယောက်ပြောဆိုဆက်ဆံတဲ့အခါမှာသူဘာပြောနေသလဲဆိုတာမသေးခွဲတဲ့ပြဿနာမျိုးတွေကြုံရတတ်ပါတယ်။ဒီလိုပြဿနာတွေကိုဖြေရှင်းနိုင်ဖို့ဂျပန်နိုင်ငံက Donut Robotics ဆိုတဲ့ဆက်ရုပ်တီထွင်တဲ့ကုမ္ပဏီက Smart နှာခေါင်းဆီးတွေကိုတီထွင်နေပါတယ်。
暑い日が続きますけれど、体調の方はどうですか？
It's going to be a hot day. How are you feeling?
C-Face လို့နာမည်ပေးထားတဲ့ Smart နှာခေါင်းဆီးရဲ့ထူးခြားမှုကဘာလဲဆိုတာကို Donut Robotics ကုမ္ပဏီရဲ့အမှုဆောင်အရာရှိချုပ်တိုက်စုကဲအိုနော်ကအခုလိုရှင်းပြပါတယ်。
マスクを装着したままですね。声を10メーターぐらい先まで届けることができます。
နှာခေါင်းဆီးတက်ထားရင်10မီတာလောက်အထိအဝေးမှာရှိတဲ့ smartphone ရဲ့ app ပေါ်မှာကိုဘာပြောနေတယ်လဲဆိုတာကိုစာနဲ့ဖော်ပြနိုင်ပါတယ်။ကိုပြောနေတာကိုတခြားဘာသာစကားတွေနဲ့လည်းဘာသာပြန်ပေးနိုင်ပါတယ်။အတန်ကိုလည်းပူကြားရအောင်ချဲ့ပေးနိုင်ပါတယ်
။ Silicon အသားပြော့ပြော့နဲ့အဖြူရောင်မျက်နှာဖုံးကကြည့်လိုက်ရင်တော့တခြားလုပ်ငန်းသုံးမျက်နှာဖုံးတွေလိုပဲဘာမှတိတ်ပြီးထူးထူးခြားခြားမရှိလာပါဘူး။ဒါပေမဲ့ဒီမျက်နှာဖုံးတက်ပြီးစကားပြောရင်ကိုပြောနေတာကိုဂျပန်တရုတ်ကိုရီးယားဗီယက်နမ်အင်ဒိုနီးရှားအင်္ဂလိပ်စပိန်နဲ့ပြင်သစ်စတဲ့ဘာသာစကား၈မျိုးအထိဘာသာပြန်ပေးနိုင်ပါတယ်။နောက်ကိုကဘလောက်ပဲတိုးတိုးလေးပြောနေပါစေတစ်ဖက်နားထောင်သူကြဲကြဲကြားနိုင်အောင်လည်းလုပ်ပေးနိုင်ပါတယ
်
။ဒီနှခေါင်းစည်းတက်ထားရင်ကျွန်တော်တိုးတိုးလေးပြောနေတော့ကျွန်တော်နဲ့စကားပြောနေသူရဲ့ smartphone ပေါ်မှာကျွန်တော်ဘာပြောနေတယ်လဲဆိုတာကိုအတန်ကောင်းကောင်းကြားရနိုင်ပါတယ်။
smart နှာခေါင်းဆီး smart mask ဆိုတဲ့အတိုင်းသူ့ကိုသုံးနိုင်ဖို့အတွက်တော့ smartphone ရှိဖို့လိုသလို smartphone ထဲမှာသူ့ရဲ့ app ကိုသွင်းထားဖို့လိုအပ်ပါတယ်နှာခေါင်းဆီးနဲ့ smartphone ကိုကြိုးမဲ့ဆက်သွယ်နိုင်တဲ့ bluetooth နည်းပညာကချိတ်ဆက်ပေးတာပါဒီနှာခေါင်းဆီးကပြောဆိုဆက်ဆံရေးပိုင်းအဆင်ပြေဖို့တည်ထွင်ထားတဲ့နှာခေါင်းဆီးသာဖြစ်လို့ coronavirus ဘိုးကိုတော့ကာကွယ်မပေးနိုင်ပါဘူး C-Face နှာခေါင်းဆီးကနှာခေါင်းနဲ့ပါးစပ်တဝိုင်းအသက်ရှူရလွယ်အောင်လို့အပေါက်တွေတောင်ဖောက်ထားပါတယ်သူကကိုဝဲမဲ့နှခေါင်းစည်းရဲ့အပေါ်မှာထပ်ပြီးတော့တက်လိုက်ရတဲ့အကာမျိုးပါ Donut Robotics Company က Cinnamon ဆိုတဲ့ဘာသာပြန်ဆက်ရုပ်လေးတွေကိုအရင်တီထွင်ခဲ့တာပါအဲချိုအဖြစ်ဆောင်ရွက်ပေးတဲ့အဲ့ဒီဆက်ရုပ်လေးတွေကိုဂျပန်နိုင်ငံရဲ့ Haneda လေးစိတ်မှာထားဖို့ရွေးချယ်ခံခဲ့ရတယ်လို့တခြားထိပ်တန်းကုမ္ပဏီတချို့ကလည်းသူတို့လုပ်ငန်းတွေပါအဲချိုဆက်ရုပ်တွေအဖြစ်သုံးဖို့စာချုပ်ထားကြပါတယ် COVID ကာယောဂါဖြစ်ချိန်မှာသူတို့အဲချိုဆက်ရုပ်တွေအတွက်တီထွင်ထားတဲ့ဘာသာပြန် software နဲ့နည်းပညာကိုသုံးပြီးတော့လူတွေအတွက်အသုံးဝင်တာတစ်ခုခုဖန်တီးဖို့စိတ်ခူးရခဲ့ကြတာဖြစ်တယ်လို့ကုမ္ပဏီအမှုဆောင်အရာရှိချုပ်တိုက်စုကဲအိုနော်ကပြောပြပါတယ်
။数年頑張ってロボットを作ってきていて、それがその技術をそのまま今回の
ဆက်ရုပ်တစ်ခုလုပ်နိုင်မှုကျွန်တော်တို့နှစ်နဲ့ချီကြိုးစားခဲ့ကြတာပါလေ။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြီးကြောင့်လူမှုအတိုင်းအဝန်းပတ်ဝန်းကျင်မှာအပြောင်းအလဲတွေလည်းဖြစ်သွားရောကျွန်တော်တို့တက်တဲ့ဆက်ရုပ်နည်းပညာကိုအသုံးချပြီးတော့ဒီအပြောင်းအလဲမှာအသုံးဝင်နိုင်မဲ့ပစ္စည်းတစ်ခုခုတီထွင်မယ်ဆိုပြီးတော့လုပ်ခဲ့ကြတာပါ
။ကတ်ယောဂါမကူအောင်ကာကွယ်တဲ့အနေနဲ့နှာခေါင်းဆီးတွေတက်ကြတဲ့အခါပြောဆိုဆက်ဆံရေးမှာအခက်ကြုံရတာကြောင့်အခုလိုဘာသာပြန်နှာခေါင်းဆီးလုပ်ရတာဖြစ်ပါတယ်
။စူပါတဲ့ကွန်ဘီနီနိုလေဂျီဒေမို飛沫のフィルターがあって
တခုဆိုလူတန်းကတယောက်နဲ့တယောက်ခက်ခွာခွာနေကြပါလေ။ဥပမာစူပါမတ်ကတ်ငွေရှင်းကောင်တာတို့အဲ့ဂျူနီယာတို့မှာဆိုရင်ဂျားမာဖိုက်ဘာအကြည်လေးတွေနဲ့ကာထားတော့တယောက်နဲ့တယောက်ဘာပြောနေတယ်လဲဆိုတာအသေးချာကြားနိုင်ဖို့ကခက်ပါလေ။ဒီလိုချင်းနေမျိုးမှာကျွန်တော်တို့ရဲ့နှာခေါင်းစည်းနဲ့ app ကတိတ်ကိုအသုံးဝင်ပါလေ
။တကယ်တော့သူတို့ရဲ့ Donut Robotics Company ကအခုလိုဘာသာပြန်နိုင်တဲ့နှာခေါင်းစည်းထွင်ဖို့အတွက်လွန်ခဲ့တဲ့နှစ်နှစ်ထဲကအကြံရှိထားတာပါ။ဒါပေမဲ့အဲ့ဒီအချိန်တုန်းကတော့နှာခေါင်းဆီးဈေးကွက်ကအခုလိုနိုင်ငံတကာမဟုတ်သေးတာမို့သူတို့အကောင့်ထဲမဖို့နိုင်တာလို့ပြောပါရယ်အခုတော့ကဘာမှာပထမဆုံးဘာသာပြန်ပေးနိုင်တဲ့ smart မျက်နှာဖုံးကိုအမြောက်အများထုတ်လုပ်ဖို့တည်ထွင်နေပါပြီ တခုကိုဒေါ်လာ40လောက်ပေးရမှာဖြစ်တဲ့အပြင်ဘာဘာပြန်နိုင်တဲ့သူတို့ရဲ့ smartphone app ကိုသုံးနိုင်ဖို့အတွက်တစ်လကို10ဒေါ်လာလောက်လာစင်ကြီးပေးရမှာဖြစ်ပါတယ်။ C-Face smart မျက်နှာဖုံးတွေကိုဝယ်ဖို့ဂျပန်တနိုင်ငံထဲမှာလည်းမျက်နှာဖုံး1000လောက်အကျိုးအမှားရထားပါတယ်။32ပေလောက်အထိအကွာအဝေးမှာရှိနေကြသူတွေ Bluetooth နဲ့ချိန်ပြီးတော့ဆက်သွယ်စကားပြောနိုင်ကြမယ် smart နှာခေါင်းစည်းတွေထုတ်လုပ်နိုင်ဖို့ Donut Robotics အဖွဲ့အတွက်ဂျပန်နိုင်ငံထဲမှာပံ့ပိုးအလှူငွေဒေါ်လာ8သိန်းလောက်ကို3ရက်အတွင်းမှာရင်ကောက်ခံရရှိခဲ့တာပါနိုင်ငံတကာကလည်းစိတ်ဝင်စားစုံစမ်းနေကြလို့ထုတ်လုပ်တဲ့အခါမှာ smart မျက်နှာဖုံးပေါင်း3သိန်းခွဲလောက်ထိရောင်းရလိမ့်မယ်လို့ Donut Robotics Company ရဲ့အမှုဆောင်အရာရှိချုပ်ကမျှော်လင့်ထားပါတယ်လောလောဆယ်အထိဘာသာစကားရှင်မျိုးကိုဘာသာပြန်ပေးနိုင်တာကသူတို့ smart နှာခေါင်းစည်းတွေရဲ့အားသာချက်ဖြစ်တယ်လို့ဆိုပါတယ်
။日本にはあのわざわざ転じて吹くと思うというあの言葉がありますけど。
ဒီနှာခေါင်းစည်းတက်ပြီးစကားပြောတဲ့အခါမှာကိုယ်နဲ့ပြောနေသူရဲ့ smartphone app ပေါ်မှာကိုယ်ဘာပြောနေတယ်လဲဆိုတာကိုစာသားနဲ့ဖော်ပြပေးရုံမကဘဲနဲ့ကိုယ့်အတန်ကိုပါကြားရတော့တယောက်နဲ့တယောက်ပြောဆိုဆက်ဆံတဲ့အခါမှာပုံပြီးတော့အင်ပြေလွယ်ကူစေပါတယ်။
C-Face Smart နှာခေါင်းစည်းတွေကိုဂျပန်နိုင်ငံမှာပထမအထောက်အဖြစ်နှာခေါင်းစည်း 5,000 ကနေ 10,000 လောက်အထိဒီဇင်ဘာလလောက်မှာစတင်ရောင်းချနိုင်မယ်လို့ခန့်မှန်းထားပါတယ်။ Donut Robotics Company ကကုမ္ပဏီအကြီးကြီးမဟုတ်တဲ့အတွက်နိုင်ငံတကာကိုဖြတ်နိုင်ဖို့လောက်အထိနှာခေါင်းစည်းတွေအများအများထုတ်လုပ်တဲ့အပိုင်းကတော့အစိုးရဒါမှမဟုတ်ထုတ်လုပ်ရေးလုပ်ငန်းကြီးတွေကလုပ်တဲ့နယ်လို့တိုက်စုကဲအိုနော့ကပြောပါတယ်။သူတို့ကုမ္ပဏီကဤပညာပိုင်းကိုသာတီထွင်တာဖြစ်လို့နိုင်ငံတကာမှာထုတ်လုပ်ဖြန့်ချိရဲ့အတွက်ပူးပေါင်းဆောင်ရွက်မဲ့သူတွေကိုလည်းစင်စါရွေးချယ်နေပါတယ်။ဆီလီကွန်နဲ့လုပ်တဲ့ smart နှာခေါင်းစည်းတွေကိုဝတ်တဲ့သူတွေအသားအရေပြဿနာမဖြစ်အောင်လို့မျိုးအထီးအသေးစိတ်စဉ်းစားပြီးတော့တီထွင်နေတဲ့ C-Face နှာခေါင်းစည်းတွေနိုင်ငံတကာဈေးကွက်ကိုအစောဆုံးရောက်နိုင်ဖို့ကတော့အခု2021ခုနှစ်စောင်းရသည်လောက်မှဖြစ်နိုင်မယ်လို့ Donut Robotics Company ကပြောပါတယ်ရှင်။ကျွန်မစုမြမောပါ။
လောကရီပြောသမျှအစီအစဉ်ကိုမဆူမြတ်မွန်တင်ဆက်ခဲ့တာပါရှင်အခုအင်္ဂါနေ့နဲ့ခင်းထုတ်လွှင့်နေတဲ့တနအီအစီအစဉ်ကိုနောက်ထပ်ဒီတနအီအကြာမနဲ့၈နိုင်ကနေ၉နိုင်အထိလိုင်းဒိုမီတာ20 kHz 15113ညလိုင်းဒိုမီတာ25 kHz 11823ညတို့ကနေဖမ်းယူနားဆင်နိုင်ပါတယ်အခုတော့သတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကတင်ဆက်မှာပါရှင်
ကမ္ဘာနိုင်ငံတွေအနေနဲ့အာဖဂန်နစ္စတန်ပြည်သူတွေနဲ့အတူတသားတမ်းရှိနေတာကိုပြသကြဖို့နဲ့အာဖဂန်နိုင်ငံသားစစ်တပ်အတွက်အရေးပေါ်အကူအညီဒေါ်လာတန်း6ကျော်ချထားပေးဖို့တနင်္လာနေ့ဂျနီဗာမှာကျင်းပတဲ့အာဖဂန်ဆိုင်ရာဝန်ကြီးများအဆင့်ဆွေးနွေးပွဲမှာကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူဒရက်စ်ကတိုက်တွန်းလိုက်ပါတယ်။အာဖဂန်နစ္စတန်နိုင်ငံတလားလူသားချင်းစာနာမှုအကူအညီတွေအနှောက်အယှက်မရှိပေးနိုင်ဖို့လိုသလိုအမျိုးသမီးတွေနဲ့မိန်းကလေးငယ်တွေကိုအကာအကွယ်ပေးဖို့လည်းအတွင်းမှုချုပ်ကပန်ကြားခဲ့ပါတယ်။ကုလသမဂ္ဂမှာမြန်မာနဲ့အာဖဂန်နစ္စတန်နိုင်ငံတွေအတွက်ဘယ်အစိုးရတွေကတရားဝင်ကိုစားပြုခွင့်ရမယ်ဆိုတာကိုကုလသမဂ္ဂကဆုံးဖြတ်ချက်ပေးရမယ်အခြေအနေနဲ့ရင်ဆိုင်နေရပါတယ်။မြန်မာနိုင်ငံအတွက်တော့အာဏာသိမ်းစစ်ကောင်စီနဲ့ NUG အစိုးရတို့ကနှစ်ဖက်ပြိုင်ဆိုင်ကိုစားပြုတောင်းဆိုထားတာဖြစ်ပါတယ်။အာဖဂန်ကတော့အခုချိန်ထိဘယ်အစိုးရဘက်ကမှတရားဝင်တောင်းဆိုတာမရှိသေးပါဘူး။ NUG အစိုးရဘက်ကဥကြုံမုံထွန်းကိုကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းခုစလေဖြစ်နေအတိမတ်ပြုဖို့တောင်းဆိုထားပြီးအာနာသိန်းစစ်ကောင်စီဘက်ကတော့စစ်တပ်အရာရှိဟောင်းဦးအောင်သူရင်ကိုကိုစလေဖြစ်နေခန့်အပ်ဖို့တောင်းဆိုထားပါတယ်။ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအနေနဲ့ဦးကျော်မိုးထွန်းကိုကုလသမဂ္ဂမြန်မာအမြဲတမ်းခုစလေဖြစ်နေဆက်ပြီးခန့်ထားဖို့မြန်မာနဲ့နိုင်ငံတကာလူမှုလူအဖွဲ့အစည်း358ဖွဲ့ကကုလသမဂ္ဂအထွေထွေညီလာခံကိုတနင်္လာနေ့ကအိတ်ဖွင့်ပေးစာရေးသားပေးဖို့တောင်းဆိုလိုက်ပါတယ်။ဥကြုံမုံထွန်းဟာမြန်မာပြည်သူတွေအတွက်ရောစစ်တပ်အာဏာသိမ်းယူတာခံရတဲ့အရသာအစိုးရအတွက်ပါကိုစားပြုသူတဦးဖြစ်တဲ့အတွက်သူ့ကိုပဲကုလသမဂ္ဂမြန်မာအမြဲတမ်းကိုယ်စားလှယ်ဖြစ်အသိမှတ်ပြုဖို့တောင်းဆိုတာဖြစ်ပါတယ
်။ဒေါက်ခင်မျိုးသက်ပါရှင်တရင်အချင်းချုပ်ကိုတင်ဆက်ခဲ့တာပါ။အင်္ဂါနေ့နဲ့ခင်း VOE မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နနက်6နာရီကနေ9နာရီအထိဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာပါ။ညပိုင်းရေဒီယိုရုပ်သံအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတင်ဆက်မှာမို့စောင့်မျှော်ကြည့်ရှုနားဆင်ကြပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုရဲမွန်ပါ။အတန်ဖန်းအင်ဂျင်နီယာကတော့ဂျင်မီကွတ်ဖြစ်ပါတယ်။ရုပ်သံအင်ဂျင်နီယာကတော့ကယ်ဗင်ဖောင်လာဖြစ်ပါတယ်ရှင်။ကျမကအင်ဂျင်နိုင်ပါ VOA မြန်မာပိုင်းအစီအစဉ်တွေကိုနားဆင်ကြည့်ရှုကြတဲ့ကမ္ဘာတစ်လွှားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်။မြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်အသွေအသွေကနေကင်းဝေးကြပါစေလို့ဆုမွန်ကောင်းတောင်းပါတယ်ရှင်။
This program has come to